ဒီနေ့1366ခုနှစ်တဇောင်းမုံလာဇန်5ရက်နေ့မကွေးမြို့မကဝိပဒနာအဖွဲ့အမှတ်41ရဲ့တရားဌာနဖြစ်တဲ့ဒီရေဓမ္မယုံကြည်မှကျင့်ပပြုလုပ်အပ်သောမကဝိပဒနာ9ရက်အဋ္ဌထံတရားစခန်းပွဲကြီးမှာဒီနေ့ယေຊုပြုနေကြဖြစ်တဲ့သစ္စာတရားအလုံးပေးတရားများဆက်လက်ပြီးတော့ယေຊုပြုပေးมาဖြစ်ပါတယ်ဒီတော့မြတ်စွာဘုရားသခင်ကတော်မြတ်ကြီးလက်ထက်တော်အခါကာလတုန်းကဘုရားရှင်ကတော်မြတ်ကြီးတာဝတိပြည်မုံစေတဝန်ကျောင်းတော်၌သတင်းသုံးတော်မူနေတဲ့အချိန်အခါမှာတာဝတိမြို့တော်တွင်ကတရားလာရောက်နားယူကြတဲ့တရားနာပရိသတ်အပေါင်းသရောကောင်းတို့တွေသည်နာကတရားနာညာကခန္ဓာဆိုင်လို့သောတာပတ္တိမေညာသက္ကရာဂမိမေညာအနာဂါမိမေညာရဟတမေညာများအတိအတိရရှိသွားကြသလိုယခုလည်းပဲအားလုံးသောတရားနာပရိသတ်အပေါင်းတော်ကောင်းတို့တို့တွေသည်နာကတရားနာညာကခန္ဓာဆိုင်လို့သောတာပတ္တိမေညာများရနိုင်ကြပါစေသက္ကရာဂမိမေညာများရနိုင်ကြပါစေနာဂါမိမေညာများရနိုင်ကြပါစေအရဟတမဉ္ဇဉ်များရနိုင်ကြပါစေလို့သုတောင်းမေတ္တာဘာဝနာပို့သရင်းနဲ့ဘုန်းကြီးများရဲ့ဓမ္မသဘင်အစီအစဉ်ကိုစတင်မှာဖြစ်ပါတယ်
။အာမေနပါဗျာ
။ဒီတော့အားလုံးသောတရားနာပရိသတ်အပေါင်းတော်ကောင်းတို့ယခုလိုသစ္စာတရားများနာကြခြင်းသစ္စာလုံးများအားထုတ်နေကြခြင်းသည်မိမိတို့ရဲ့ခန္ဓာကိုဉာဏ်နဲ့ရှုမှတ်သုံးသပ်တဲ့အလုပ်ကိုလုပ်နေခြင်းပဲဖြစ်ပါတယ်
။မှန်ပါဗျာ
။မိမိတို့ရဲ့ခန္ဓာကိုဉာဏ်နဲ့ရှုမှတ်သုံးသပ်တဲ့အလုပ်များပြုလုပ်နေကြတယ်တဲ့ပြုလုပ်နေကြတဲ့ယောဂီပုဂ္ဂိုလ်များဖြစ်ပါတယ်နော်။မှန
်ပါဗျ
ာ။အဲဒီကမိမိတို့ရဲ့ခန္ဓာကိုမိမိတို့ရဲ့ဉာဏ်နဲ့ရှုမှတ်သုံးသပ်နေကြတာဒီဘာအတွက်ရှုမှတ်နေကြတာလဲလို့မေးတော့အမှန်တရားကိုရှာဖွေဖို့အတွက်ရှုမှတ်နေကြတာပါဘာကိုရှာဖွေဖို့ပါလဲအမှန်တရားကိုရှာဖွေဖို့အတွက်ရှုမှတ်နေကြတာပါဘာဖြစ်လို့အမှန်တရားကိုရှာဖွေနေကြသလဲလို့မေးရင်တော့လွယ်ပါတယ်ရှင်းရှင်းလေးပါပဲတပည့်တော်တပည့်တော်မာတို့ကအမှန်တရားကိုမသိလို့တရားတွေကိုသိနေကြတဲ့ပုဂ္ဂိုလ်တွေမဟုတ်လို့အမှန်တရားကိုသိအောင်ရှာဖွေနေကြရပါတယ်လို့မဖြေဘူးလားဖြေကြမှာ
ပြန်ပါဗျာ
အရာကိုဘုန်းကြီးတို့တရားဓမ္မတွေသိလွယ်အောင်ပြောမယ်ဆိုလို့ရှိရင်တော့ဘဝပြဿနာကလေးတွေကိုအဖြေရှာတဲ့အလုံးလို့ပြောရမှာပေါ့နော
်မှန်ပါဗျာ
ဘာကိုဖြေရှာတဲ့လို့ပါလိ
ဘ
ဝပြဿနာကိုအဖြေရှာတဲ့အလုံးနော်မှန
်
ပါဗျာ။ဒါဖြစ်လို့လည်းမေတ္တာလောကကြီးမှာရှိကြတဲ့ပုဂ္ဂိုလ်တွေဟာပုဂ္ဂိုလ်တယောက်နဲ့တယောက်မတူကြသလိုပဲဘဝတစ်ခုနဲ့တစ်ခုလည်းပဲတူကြသလားမတူကြဘူးလား
မတ
ူကြပါဘူး။တချို့တချို့ပုဂ္ဂိုလ်တွေကဆင်းရဲတယ်တချို့တချို့ပုဂ္ဂိုလ်တွေကချမ်းသာတယ်တချို့တချို့ပုဂ္ဂိုလ်တွေကစင်တန်းနေတယ်တချို့တချို့ပုဂ္ဂိုလ်တွေကစင်တန်းမြင့်နေဘဝတွေမျိုးမျိုးမကွဲပြားကြဘူးလားကွဲပြားကြလား
ကွဲပြားပါဘုရား
အမျိုးမျိုးကွဲပြားကြပါလေ30ဘုံဆိုတဲ့အတိုင်းတာနဲ့ကြည့်လိုက်မယ်ဆိုလို့ရှိရင်ကွဲပြားမှုကပိုတော်မှသိတာပါသေးတယ်နော်မှန
်ပါ
ဘုရားအဲ့ဒီတော့30ဘုံအတွင်းမှာတတ္တဝါတွေမျိုးမျိုးရှိကြတယ်ဘဝတွေမျိုးမျိုးရှိကြအဲ့ဒီတတ္တဝါတွေဘဝဘယ်လိုနည်းနဲ့ရလာကြသလဲလို့စဉ်းစားကြည့်လိုက်တဲ့အခါကျတော့အဘိဓမ္မာစာပေတွေမှာဘဝရလာပုံရလာနည်းလေး၄မျိုးပြောပြထားပါဗျာ။မှန်ပ
ါဗျာ
။အဲ့ဒီ၄မျိုးကဘာတွေလဲဆိုလို့ရှိရင်နံပါတ်၁ကတော့နော
်
။မှန်ပါဗျာ။အန္တဇဆိုတဲ့ပုံစံမျိုးနဲ့ရ
။မှန်ပါဗျာ။
နောက်တစ်ခါနံပါတ်၂ကဇလာဘူးသဆိုတဲ့ပုံစံမျိုးလေးနဲ့ရ။နောက်တစ်ခါနံပါတ်3ကတန်သေးတစ္စာဆိုတဲ့ပုံစံမျိုးလေးနဲ့ရတာနောက်တစ်ခါနံပါတ်4ကဩပပါတိကဆိုတဲ့ပုံစံမျိုးလေးနဲ့မရဘူးလားရလား
ရပါပါဘုရား
ဘဝတွေရလာခဲ့ကြတယ် ပုံစံนี่ดูดล่ะไม่တော့
ไม่ดูပါဘူးครับ
ပုံစံนี่ไม่ดูจักပါဘူးอันเดซาတို့ဇလာဘူးဇာတို့ตันเตริဇာတို့ဩပပါฏิกะတို့อภิธรรมจัญญามาบวชยะลาได้ปုံစံကလေးတွေကိုဒီလိုပဲခွဲပြားထားတယ
်မှန်ပါတယ်
ครับအရိတော်อันเดซาဆိုတာကဘယ်လိုဟာလဲလို့မေးတဲ့အခါကျတော့ပြင်းများနှမြလို့ဘဝစတင်လာပြီဆိုရင်မိခင်ရဝမ်းထဲမှာဥအဖြစ်နဲ့စတင်ပြီးတော့လာပါတယ်မှန
်ပါပါဘုရား
အဲ့ဒီဥကနေပြီးတော့မှမိခင်ဝမ်းကကျွတ်ပြီးတဲ့အခါကျမှဥကနေမှတဆင်အကောင်ကလေးအဖြစ်နဲ့ပုံစံကလေးပြောင်းလာရတယ်နော
်မှန်ပါပါဘုရား
အဲ့ဒီလိုပုံစံမျိုးလေးနဲ့ဘဝရလာတဲ့တတ္တဝါတွေလည်းမရှိဘူးလားရှိ
ရှိပါပါဘုရား
ခွေကြက်တို့ငှက်တို့ပေါ့နော
်မှန်ပါဘုရား
နောက်တစ်ခါနံပါတ်2ကဇလာဘူးဇလို့ဒီလိုခေါ်ပါတယ်မှန
်ပါဘုရား
ဇလာဘူးဇဆိုတာကမိခင်ရဲ့သားအိမ်မိခင်ရဲ့အမိဝမ်းကြီးအရကောမိပြို့ပြီးတော့တတ္တဝါကလေးတွေဖြစ်လာကြရဘယ်လိုပုံကောင်မျိုးတွေလဲလို့ဆိုလို့ရှိရင်လူတို့ခွေးတို့နွားတို့နော
်မှန်ပါဗျာ
အဲဒီလိုပုံကောင်မျိုးတွေပါပဲဒီလိုလည်းပဲလောကမှာတတ္တဝါတွေရှိကြတာပေါ့
မှန်ပါဗျာ
နောက်ကနဗန်သောတတ္တဝါကတန်သေးတစ္ဆဆိုတဲ့တတ္တဝါတွေတန်သေးဓာဆိုတာကဘုန်းကြီးတို့အညီအဟောက်ကလေးတွေဇာဆိုတာကအရိကနေဖြစ်လာ
မှန်ပါဗျာ
အညာဟောက်ကလေးတွေကနေမိတွဲပြီးတော့အဲ့ဒီကနေပြီးတော့တတ္တဝါရဲ့လို့ပေါက်ဖွားပြီးတော့လာကြတယ်နော
်မှန်ပါဗျာ
ပိုးလောက်လန်းလေးတွေအများကြီးပဲရှိကြပါတယ
်မှန်ပါဗျာ
အဲ့ဒီတတ္တဝါတွေနာမည်ပေးပြစမ်းပါဆိုရင်တန်သေးတစ္စတတ္တဝါလို့ဒီလိုနာမည်ပေးပါတ
ယ်မှန်ပါဗျာ
ဘုန်းကြီးတို့ရှေ့တုန်းကမြန်မာနိုင်ငံမှာဝေလူဝေဒီမင်းသမီးတို့ဝါရကနေပေါက်ဖွားတယ်မြတ်စွာဘုရားသခင်ကိုရောမြတ်ကြီးလက်ထက်ကဇိန်ဇမာနဝိကာမကြီးပင်ကြီးကနေပြီးတော့မကြီးပင်အခေါင်းထဲကရလာ
မှန်ပ
ါပါဒါကိုဘုန်းကြီးတို့တန်သေးရဇပဋိတန်ဒီလို့ဒီလိုသတ်မှတ်ပါတယ
်မှန်ပါဗျာ
သတ္တော်တွေတော့မှဘုရုမဝေဒီမင်းသမီးတို့ဘုရုမဇာပန်းကြီးကနေဖြစ်ပေါ်လာတယ
်မှန်ပါဗျာ
ဒါတွေလည်းပဲတန်သေးရဇပဋိတန်ဒီပေါ့
မှန်ပါဗျာ
နောက်တစ်ခါနံပါတ်4ကဩပပါတိကပြိတန်နေဆိုပြီးတော့เนา
ะမှန်ပါဗျာ
မိုးဘော်ကနေကြလာတယ်လို့မိုးဘော်ကနေပြောင်းကနေကြလာတယ်လို့အမျိုးသမီးဆိုလို့ရှိရင်16နှစ်သမီးအရွယ်အမျိုးသားဆိုလို့ရှိရင်18နှစ်သားအရွယ်အဲဒီလိုအရွယ်ကလေးနဲ့ပြောင်းကနေပေါ်လာတဲ့ပြိတန်တွေ
မှန်ပါဗျာ
ဥပမာအဖြစ်ပြောမယ်ဆိုလို့ရှိရင်နတ်တို့ပြမာတို့ပေါ့เนา
ะမှန်ပါ
အဲ့လိုပရိသတ်တွေလည်းမရှိဘူးလားရှိ
ရှိပါရဲ့ဗျာ
ဒါတွေလည်းရှိတာပါပဲအောင်မိုင်းပုဂ္ဂိုလ်တွေအနေနဲ့ကြည့်မယ်ဆိုလို့ရှိရင်ပြိတ္တာတို့ငရဲတို့ဘုန်းကြီးတို့များနာလေထားတဲ့တရဲတို့ပေါ့နော
်မှန်ပါဗျာ
ဒါတွေကဩပပါတိကပရိသတ်တွေထဲမှာပါပါတယ
်မှန်ပါဗျာ
အဲ့လိုပုဂ္ဂိုလ်တ attva တွေအားလုံးကိုကြည့်လိုက်တဲ့အခါကျတော့ဘဝရလာတာရလာပုံရလာခြင်းတူမမတူကြပဲ
မှန်ပါဗျာ
ပုံစံမျိုးမျိုးနဲ့မရဘူးလားရလာကြလားပေါ်စားမျိုးမျိုးနဲ့ရလာကြ။အဲဒီတော့ရလာတဲ့ဘဝမျိုးမျိုးကိုတဲ့။ကြည့်လိုက်တဲ့အခါကျတော့ဒီလိုပုံစံမျိုးမျိုးနဲ့ဘဝမျိုးမျိုးရလာကြတာဟာမိုးဘော်ကပဲကြာလာသလိုပြုံးကလေးပဲဖြစ်လာသလား။ဓမ္မမဟုတ်လို့ရှိရင်ယင်ဘဝကအကြောင်းတရားတွေအကြောင်းပဲဖြစ်လာတာလား။မြမပေတနို့တကောရှိဝါရှိတဲ့ပုံကိုယ်တွေကပဲဖန်ဆင်းလို့ဖြစ်လာတာလား။တွေးစရာလေးတွေမျိုးမျိုးမရှိဘူးလားရှိလား
ရှိပါတယ်ခင်ဗျာ
တချို့တချို့ပုဂ္ဂိုလ်တွေကလည်းပဲသူတို့ဘဝတွေရလာတာဟာသူတို့ရဲ့ဖျားကနေဖြစ်စေလို့ဖြစ်လာတာလို့ဒီလိုလည်းပဲယူဆကြတာရှိပါတယ်ပါပါခင
်ဗျာ
အလားရှင်မြတ်ကဖြစ်စေတယ်သာဝရဘုရားကဖြစ်စေတယ်မြမကြီးကဖြစ်စေတယ်နော
်ပါပါခင်ဗျာ
အဲဒီလိုဖြစ်စေလို့ဖြစ်လာတာလို့ပြောတဲ့လူတွေလည်းရှိတယ်လို့ပါပါဟုတ်တယ်မလား
ပါပါခင်ဗျာ
မိခင်ဖခင်တို့ရဲ့နှစ်ဦးပေါင်းဆက်မှုကြောင့်ဖြစ်လာရတာပါလို့ပြောတဲ့ပုံစံတွေလည်းမရှိဘူးလားရှိ
ရှိပါရဲ့ခင်ဗျာ
။အော်မိခင်ဖခင်ပေါင်းဆက်မှုကအဓိကမဟုတ်ပါဘူး။အတိတ်ကံကြောင့်ဖြစ်လာတာပါလို့လည်းပဲပြောတဲ့ပုံစံတွေလည်းမရှိဘူးလားရှိလား
။ရှိပါရဲ့ခင်ဗျာ
အဲ့ဒီတော့ဘဝနဲ့ပတ်သက်တဲ့ပြဿနာလေးတွေအမျိုးမျိုးကြံစားပြီးတော့တွေးတော်နေကြတာပေါ့နော
်မှန်ပါဗျာ
အဲ့ဒီတော့ဘဝနဲ့ပတ်သက်တဲ့ပြဿနာအမျိုးမျိုးကိုဘုန်းတော်ဒကာဓမ္မတွေသာဒီလိုမျိုးမျိုးတွေးနေကြသလားဆိုတော့မဟုတ်ပါဘူးတဲ့မြတ်စွာဘုရားသခင်ကိုရောမြတ်ကြီးလက်ထက်တော်အခါကာလတုန်းကလည်းပဲအဲ့ဒီပြဿနာတွေတွေးခဲ့ကြဘူးတဲ့စဉ်းစားခဲ့ကြဘူးတဲ့မေးမြန်းခဲ့ကြဘူးတဲ့ဆွေးနွေးခဲ့ကြဘူးတဲ့နော
်မှန်ပါဗျာ
ပါရကအနေနဲ့ပြောပြပါသလိုရှိရင်မြတ်စွာဘုရားသခင်ကိုရောမြတ်ကြီးတာဝတိပြေမုံဇေတဝန်เจ้าမှာသရေသုံးတော်မူနေတဲ့အချိန်ခါတုန်းကမြတ်စွာဘုရားသခင်ကိုရောမြတ်ကြီးတာဝတိပြေဇေတဝန်เจ้าမှာသရေသုံးတော်မူနေတဲ့အချိန်ခါကာလတုန်းကအဲ့ဒီအချိန်ခါမှာဘုရားရှင်ကိုရောမြတ်ကြီးကိုအမိပြုပြီးတော့တန်ဃာတော်ရှင်မြတ်ကြီးများကြီးပဲသရေသုံးက
ြ
ဇေတဝန်เจ้าတော်ကြီးကလည်းကြီးကြီးပါပဲနော
်
တာဝတိမျိုးကြီးကလည်းကြီးကြီးပဲလူတွေကလည်းသိမြစီပွားရေးတွေကလည်းသိကောင်းတော့အနာရပင်တထေးကြီးတို့ဝိသာခအကြောင်းမကြီးတို့ကသူတို့ရဲ့ဆောက်ထားတဲ့ကျောင်းတော်ကြီးတွေမှာတန်ဃာတော်ရှင်မြတ်တွေဘလောက်ပဲရောက်လာဆောင်းဝတ်ကောင်းဝတ်တွေပြည်စုံအောင်ကြိုးပမ်းကြလို့အလှူဒါနတွေပြည်စုံလှူဒါန်းကြလို့နော်မှန
်ပါဗျာ
အဲ့ဒီလိုဆောင်းကွန်းအလှူဒါနသင်္ကန်းအလှူဒါနကျောင်းအဆောက်အလှူဒါနပြေဆောင်တဲ့အခါကျတော့တန်ဃာတော်ရှင်မြတ်တွေကလည်းပဲအဲ့ဒီဇေတဝန်ကျောင်းပုပ္ပါယုံကျောင်းနေမှာလာပြီးတော့သတင်းသုံးကြတာအများကြီးပဲတဲ့
မှန်ပါဗျာ
အဲ့ဒီတည်းမှာဘုန်းကြီးတို့အနုရာဓာလို့ခေါ်တဲ့ယဟန်တော်ရှင်မြတ်ကလေးတစ်ပါးရှိပါတယ
်မှန်ပါဗျာ
သူကလည်းပဲမြတ်စွာဘုရားသခင်ကိုရောမြတ်ကြီးစီမှာတရားတွေတောင်းပြီးတော့တရားတွေအားထုတ်လို့နေတဲ့ကိုတော်ကလေးပါပဲ
မှန်ပါဗျာ
မင်းညမှာသွားပြီးတော့တရားထုတ်တယ်ဆိုလို့ရှိရင်အဲ့ဒီဇေတဝန်အကြောင်းရဲ့မဏိမွေးမှာဘုန်းကြီးတို့အန္ဒဝနာလို့ခေါ်တဲ့တောအုပ်ကြီးတစ်ခုရှိ
မှန်ပါဗျာ
အန္ဒဝနာဆိုတာကတော့အန္ဒဆိုတာကကန်းတယ်လို့အဓိပ္ပာယ်ရပါဝနာဆိုတာကတော့တောပေါ့နော်ရှေ့တုန်းကအမတန်သိုးသွန်းတဲ့တခိုးရမြကြီးတွေအမတန်သိုးသွန်းလုံးအာကြီးလို့ရှင်မင်းကနေပြီးတော့သူတို့ရဲ့မျက်လုံးတွေကိုဖောက်ပြီးတော့အဲ့ဒီတောထဲမှာလွတ်ထားလိုက်တယ်မှန်ပါပ
ါ
ဘေးမဲ့သဘောမျိုးနဲ့လွတ်ထားလိုက်တာတတ်လည်းမတတ်ချင်တဲ့အခါကျတော့နော
်မှန်ပါဗျာ
ဘေးမဲ့သဘောမျိုးနဲ့မျက်လုံးတွေဖောက်ပြီးတော့သိုးခေါ်တိုက်ခိုက်လို့မရအောင်အဲ့ဒီလိုတောထဲမှာလွတ်ထားမှန်ပါဗျာအဲ့ဒီပုံကိုယ်ရင်းနေတဲ့တောမို့လို့အန္ဒဆိုတာကဘုန်းကြီးတို့မျက်စိကန်းနေဆိုတဲ့အဓိပ္ပာယ်ရပါလ
ားမှန်ပါဗျာ
မျက်စိကန်းနေတဲ့ပုံကိုယ်ရင်းနေတဲ့တော
မှန်ပါဗျာ
ဒါကိုအန္ဒဝနာလို့ဒီလိုခေါ်ကြအေးအဲ့ဒီအန္ဒဝနာဆိုတဲ့တောကြီးထဲမှာဇေတဝန်ကျောင်းထဲကလည်းသိပ်ပြီးတော့ဝေးဟံမတူပါဘူးစာရိပုတ္တရလိုရပြောရရင
်
ဘာဖြစ်လို့လဲမေးတဲ့အခါကျတော့သံဃာတော်ရှင်မြတ်တွေဟာတချို့ရောသံဃာတော်ရှင်မြတ်တွေကမနေ့ကဆွမ်းခံထွက်အာရမများသုံးဆောင်ပြီးတဲ့အခါကျတော့နေ့လည်နေ့ကအဲ့ဒီတော်ထဲမှာသွားပြီးတော့တရားအားထုတ်ညနေကျတော့ပြန်လာတချို့ရောသံဃာတော်ရှင်မြတ်တွေကညနေဆောင်ကြမှာအေးအေးဆေးဆေးကြွညဘက်တရားအားထုတ်မနေ့စောစောပြန်လာအဲ့ဒီလိုမြုံမြုံနေကြတဲ့တဘာဝကလေးတွေကိုထောက်တော့အဖြစ်စိတ်တော့ဝေးဟံမတူပါဘူ
းမှန်ပါဗျာ
အရိရာနုဒါရာဆိုတဲ့ကိုတော်ကလေးကလည်းမြတ်စွာဘုရားသခင်ကိုရောမြတ်ကြီးစီမှာတရားတွေတောင်းပြီးတော့အဲ့ဒီတော်ရမသွားပြီးတော့တရားထုတ်နေပါတယ်တရားထုတ်တဲ့အခါမှာသူရဲ့တဲချောင်းကလေးနဲ့ပေါ့နော
်မှန်ပါဗျာ
တဲချောင်းကလေးနဲ့တက်ကဲမိုးချောင်းကလေးအဲ့ဒီမှာတပါးတည်းပဲတရားထုတ်နေတဲ့ကိုတော်ကလေးဖြစ်ပါတယ
်မှန်ပါဗျာ
အဲ့ဒီလိုတော်တယ်မှာတရေသုံးပြီးတော့တရားအားထုတ်နေတဲ့အချိန်ခါမှာအဲ့ဒီသာဝတိမြို့တော်နဲ့ဇေတဝန်ကျောင်းနဲ့ဂျားမှာဒိဋ္ဌိလို့ခေါ်တဲ့ဘုန်းကြီးတို့ဒီခေတ်စကားနဲ့ပြောရင်တော့ဘာသာကြားဘုန်းကြီးတွေပေါ့နော
်မှန်ပါဗျာ
ဘာသာကြားဘုန်းကြီးတွေပေါ့
မှန်ပါဗျာ
သူတို့အယူဝါဒသူတို့ဟောနေသူတို့မှန်တယ်ဆိုပြီးတော့အဲ့ဒီလိုယူဆထားပြီးတော့ သူတို့ယူဝါဒတွေသူတို့ဟောပြောတပည့်တွေမွေးတရားဓမ္မတွေကိုစီအောင်သိသိပြီးတော့နေတဲ့ပုံကိုယ်တွေအရာကိုဘုန်းကြီးတို့စာရင်မှာတော့ဒိဋ္ဌိပုဂ္ဂိုလ်လို့ဒီလိုခေါ်ပါတယ်မှန်ပါဗျာဒိဋ္ဌိဆရာကြီး6ဦးရှိတယ
်မှန်ပါဗျာ
အဲ့ဒါကိုပဲဘုန်းကြီးတို့မြန်မာစာပေတွေမှာဒိဋ္ဌိဖရာတွေလို့ဒီလိုလည်းသုံးပါတယ
်မှန်ပါဗျာ
အဲ့ဒီဒိဋ္ဌိဖရာတွေရဲ့တပည့်တပန်းဖြစ်တဲ့သူတို့လည်းပဲသူတို့တပည့်တွေကိုလည်းပဲဘုန်းကြီးတို့ယဟန်လို့ဒီလိုပဲခေါ်ပါတယ်မှန်ပါဗျ
ာ
အဲ့ဒီခေတ္တကတော့တမနာပြမနာဆိုတဲ့စကားလုံးကိုပေါင်းလေသုံးတာရှိတာကို
မှန်ပါဗျာ
အဲ့တော့ဗျမနာဆိုတာကပုံနာတမနာဆိုတာကယဟန်မှန
်
ပါဗျာဒါလို့တမနာအမည်ရတဲ့သူတို့ရဲ့တပည့်တပန်းဖြစ်တဲ့ယဟန်တွေအဲ့ဒီအကြောင်းပါသတင်းသုံးတော်မူနေပါလေမှန
်ပါဗျာ
အဲ့ဒီပုဂ္ဂိုလ်တွေကလည်းခုနဘုန်းကြီးတို့တရားဓမ္မတွေစဉ်းစားသလိုပေါ့လေဩဘဝဆိုတာကဘယ်လိုတုန်းအတိတ်ဘဝကဘယ်လိုဖြစ်လာတာတုန်းအတိတ်ဘဝကနေပြီးတော့သင်္လုံးတဲ့အခါမှာပြစ္ဆုတ်ပံဘဝကိုဘယ်လိုရောက်လာတာတုန်းပိသမဘွားကသိလုံးတဲ့အခါမှာသာဘွားကိုဘယ်လိုရောက်သွားတာတော့ဟုတ်တယ်မလားမှန
်ပါဗျာ
သူတို့ကလည်းပဲအဲ့ဒီလိုအတွင်းမျိုးတွေမရှိခဲ့ဘူးလားရှိခဲ
့ရှိခဲ့ပါလားဗျာ
သူတို့မှလည်းအဲ့ဒီလိုတွင်းမျိုးတွေရှိ
မှန်ပါဗျာ
တချို့တချို့ပုဂ္ဂိုလ်တွေကြတော့ဟောဒီတထာဂတောပရမရဏနာဟောဒီတထာဂတောပရမရဏဟောဒီဇနာဟောဒီဇတထာဂတောပရမရဏဒီလိုယူဝါဒတွေရှိ
မှန်ပါဗျာ
ဟောဒီတရာကတော့ပရမရဏသရာကတတ္တဝါတွေသိရင်တော့ဒါထပ်မဖြစ်တော့ဘူးတဲ့
မှန်ပါဗျာ
ဟောဒီတရာကတော့ပရမရဏတတ္တဝါတွေသိရင်တော့ဒါထပ်ဖြစ်သေးတယ်တဲ့
မှန်ပါ
ဟုတ်တယ်မလားတတ္တဝါတွေသိရင်တော့ဒါထပ်ဖြစ်သေးတယ်ဒါကြောင့်တို့ဒီဘဝရောက်လာတာအရင်ဘဝကသိလို့ဒီဘဝရောက်လာတာမှန
်ပ
ါဒီလိုလည်းပဲอยู่တဲ့ပုံစံရှိတယ
်မ
ှန်ပါဗျာနာဟောဒီတရာကတော့ပရမရဏဒီချုပ်ပုံစံကြတော့လည်းပဲဟာတတ္တဝါတွေသိထပ်မဖြစ်တော့ဘူးခုနပြောသလိုအမိဖနှုတ်ပေါက်ဆက်လို့ဖြစ်လာတာဘယ်ဘဝကဘယ်ဘဝကမှကုလာတာမဟုတ်ဘူးဒီဘဝကသိလို့ရှိရင်လည်းနောက်တာဘယ်ဘဝမှထပ်ပြန်မှာမဟုတ်ဘူးဒီလိုယူတဲ့ပုံစံတွေလည်းမရှိဘူးလားရှိ
ပါဗျာ
အဲဒီတော့တတ္တဝါသိရင်ဖြစ်တယ်လို့ယူတဲ့ပုံစံတွေလည်းရှိ
မှန်ပါဗျာ
တတ္တဝါသိရင်မဖြစ်တော့ဘူးတခါတည်းပြတ်တာပဲလို့ယူတဲ့ပုံစံတွေလည်းရှိ
မှန်ပါဗျာ
နောက်တတ္တဝါသိလို့ရှိရင်တခါတရံလည်းဖြစ်တယ်တခါတရံလည်းမဖြစ်ဘူးဖြစ်တာကတစ်ပိုင်းမဖြစ်တာကတစ်ပိုင်
းမှန်ပါဗျာ
ဒီလိုอยู่တဲ့ပုံစံတွေလည်းမရှိဘူးလားရှိ
ပါတယ
်ဗျာဟာတချို့တချို့ပုံစံတွေကြတော့ဟာတတ္တဝါသိလို့ရှိရင်ဖြစ်သည်လည်းမဟုတ်မဖြစ်သည်လည်းမဟုတ်เนาะမှန်ပါဗျာသဝေဇဝါသဘောမျိုးပေါ့လေမှန်ပါဗျ
ာ
အဲ့ဒီလိုอยู่တဲ့ပုံစံတွေလည်းရှိကြတာပဲမှန
်ပါဗျာ
အဲ့ဒီလိုမျိုးမျိုးယူဆနေကြတဲ့အခါကျတော့ဒီယူဆတွေပေါ်မှာဟုတ်သလားမဟုတ်သလားတန်တရားတွေဖြစ်ပြီးတော့သူတို့ချင်းချင်းဆွေးနွေးတဲ့အခါကျတော့လည်းဆွေးနွေးလို့မရဘူးသူတို့ချင်းချင်းတိုင်မင်းတဲ့အခါကျတော့လည်းတိုင်မင်းလို့မရဘူးအဲ့ဒါကြောင့်မို့လို့အဲ့ဒီသာဝတိမြို့နဲ့ဇေတဝန်ကျောင်းတဲ့ကြားမှာရှိတဲ့ဒိဋ္ဌိတွေရဲ့ကြောင်
းမှန်ပါဗျာ
အဲ့ဒီကြောင်းမှာရှိတဲ့ခုနယဟန်တွေကဒိဋ္ဌိယဟန်တွေကဒီအဖြစ်ကိုသူတို့ကသိပြီးတော့သိကျင်မြတ်စွာဘုရားနဲ့နိနိနန္ဒပဲမြတ်စွာဘုရားကိုသွားပြီးတော့မေးဖို့ကြတော့လည်းပဲအဆင်းကသိက်ကွာလုံးတော့မမေးရဘူ
းမှန်ပါဗျ
ာအဲဒါကြောင့်မလို့အနာဝနာဒေါ်တန်လေးကိုဟိုလျှောက်ဒီလျှောက်ဟိုကြည့်ဒီကြည့်ပေါ့လေမှန်
ပါဗျာ
အဲဒီလိုအကြောင်းကလေးတွေလိုက်ပြီးတော့လေ့လာရင်းနဲ့အနုရာဒနေတဲ့အကြောင်းကလေးတွေကိုရောက
်မှန်ပါဗျာ
အဲဒီလိုရောက်လာတဲ့အခါကျတော့အဲဒီဒိဋ္ဌိပုဂ္ဂိုလ်တွေကအနုရာဒကိုမေးပါတယ်အနုရာဒအနုရာဓာကြတော့သူတို့ကသိလဲသိနေတာကိုနော
်မှန်ပါဗျာ
အနုရာဓာတဲ့သင်္ကုန်ကမေးပါအောင်မယ်တဲ့တို့မေးပါအောင်မယ်တဲ့သင်တို့ရဲ့ဆရာဖြစ်တော့ဂေါရမဘုရားကပုဂ္ဂိုလ်ဒီပုဂ္ဂိုလ်မှပုတ်ချပုဂ္ဂိုလ်ချုံတကယ်ကိုပဲနာမည်ကြီးတဲ့ပုဂ္ဂိုလ်တယောက်ဖြစ်ပါတယ်မှန်ပ
ါ
ဗျာအဲ့ဒီနာမည်ကြီးတဲ့သင်တို့ရဲ့ဆရာဖြစ်တဲ့ဂေါရမဘုရားကဘယ်လိုများဟောလေးပြောလေးရှိပါသလဲတတ္တဝါသိရင်ဖြစ်သေးတယ်လို့ဟောတာလားတတ္တဝါသိရင်မဖြစ်တော့ဘူးလို့ဟောတာလားတတ္တဝါသိလို့ရှိရင်ဖြစ်ချည်တယ်လဲမဖြစ်ချည်တယ်လဲလို့ဟောတာလားတတ္တဝါသိလို့ရှိရင်မဖြစ်သည်မဟုတ်ဖြစ်သည်ရောင်ရောင်လို့ဟောတာလားအဲ့ဒီလိုမမေးဘူးလားမေးလား
မေးပါ
ဗျာကျွန်တော်ရမေးကုန်းကလေးဘယ်နဲ့ချက်တော့၄ချက်မေးပါဗျ
ာ
တတ္တဝါသိရင်ဖြစ်သေးတယ်လားတတ္တဝါသိရင်မဖြစ်ဘဲမဖြစ်တော့ဘူးလားအော်ဖြစ်တဲ့အခါလဲဖြစ်တယ်မဖြစ်တဲ့အခါလဲမဖြစ်ဆိုတာပဲလား မဖြစ်သည်မဟုတ်ဖြစ်သည်ရောရောပဲလားဟုတ်တယ်မလားမှန
်ပါဗျာ
အဲ့ဒီလိုမိကောင်းကလေးလေးချက်မမေးဘူးလားမေးမ
ေးပါဗျာ
တို့ရဲ့ဘဝတတ္တဝါတွေရဲ့ဘဝဘဝပြဿနာကလေးတွေဆုံးဖြတ်လို့မရတဲ့အခါကြတော့အဖြေရှာလို့မရတဲ့အခါကြတော့မြတ်စွာဘုရားသခင်ကတော်မြတ်ကြီးရဲ့တပည့်ဖြစ်တဲ့အနုရာဓာကိုလာပြီးတော့မေးကြတာပေါ့မှန
်ပါဗျာ
အနုရာဓာအနေနဲ့မဖြစ်နိုင်ဘူးဆိုတော့တို့သိပါတယ်ဒါပေမဲ့လို့မြတ်စွာဘုရားရဲ့အာဘော်သိခြင်းနဲ့တွေ့အနုရာဓာကိုလာပြီးတော့စုံစမ်းတာပေါ့နော
်မှန်ပါဗျာ
အဲ့လိုဆောင်းတဲ့အခါကျတော့အနုဒါဒဆိုတဲ့ကိုတော်ကလေးကလည်းပဲသူကလည်းပဲသူ့ရဲ့တန်တမ်းမှာဒိဋ္ဌိတရားကပြည့်ဝရှိနေတဲ့အခါကျတော့ဒိဋ္ဌိဆိုတာကဘုန်းကြီးတို့အမြင်မှန်တဲ့သဘောလားအမြင်မှားတဲ့သဘော
မြင်မှားတဲ့သဘောပါဗျာ
အမြင်မှားတဲ့သဘောအမြင်မှားတဲ့သဘောလေသူ့ရဲ့တန်တမ်းမှာရှိနေတဲ့အခါကျတော့နော်မြတ်စွာဘုရားဟောတဲ့တရားတွေကိုတော့သူကြားတော့ကြားဘူးမှာပါပါဟုတ်တယ်မလားကြတော့ကြားဘူးကောင်းကြားဘူးမှဖြစ်ပါတယ
်မှန်ပါဗျာ
ဒါပေမဲ့လို့လည်းပဲသူကမြတ်စွာဘုရားဟောတဲ့တရားတွေကိုဒိဋ္ဌိအခန်းကရှိနေတဲ့အခါကျတော့သဘောပေါက်ပုံမရပါဘူ
း
မှန်ပါဗျာအဲ့ဒါလို့သဘောမပေါက်တဲ့အခါကျတော့ဟာငါတို့ရဲ့မြတ်စွာဘုရားကဒီလိုမဟောပါဘူးတဲ့ဒီလိုပဲဖြေလိုက်တာပေါ့နော
်မှန်ပါဗျာ
တတဝအသိရင်ဖြေသေးသလားမေးတော့လည်းဘယ်လိုဖြေတော့မြတ်စွာဘုရားကဒီလိုမဟောပါဘူးဒီလိုမဟုတ်လားမှန
်ပါဗျ
ာရှောင်ပြီးတော့ဖြေလိုက်တာပေါ့နော
်
ဟုတ်တယ်လည်းမပြောဘူးမဟုတ်ဘူးလည်းမပြောဘူ
းမှန်ပါဗျာ
ဆိုလိုရင်းကတော့တဲတဲ့ပြောရမယ်ဆိုဟာမြတ်စွာဘုရားဟောတာတော့ငါသတိမထားမိဘူးဒါပဲမို့လားမှန
်
ပါဗျာမြတ်စွာဘုရားဟောတာကတော့ဟောခြင်းလည်းဟောမှာပေါ့လေမှန်ပ
ါဗျာ
ဟောခြင်းဟောမှာမဟုတ်ဘူးမြတ်စွာဘုရားကဒိဋ္ဌိပြုတ်တရားကတော့အမြဲတမ်းဟောနေတာပဲမှန
်
ပါဗျာဒါပေမဲ့အနုရာဓဆိုတဲ့ကိုတော်ကလေးကသူရဲ့တဏ္ဍာမှာကဒိဋ္ဌိကိနေတာကရှေ့ကခံနေတော့ဉာဏ်ကလည်းနေတဲ့အခါကျတော့မြတ်စွာဘုရားဟောတဲ့ဘလောက်ပဲဟောပဲဟောကြညာတော့လည်းပဲသူသဘောမပေါက်နိုင်ရှာဘူးနဲ့ဒီပါတယ်မှန
်ပါဗျာ
အဲဒီတော့မြတ်စွာဘုရားကဟောတယ်လို့လည်းသူတိတိကျကျမပြောနိုင်ဘူ
းမှန်ပါဗျာ
မဟောဘူးလို့လည်းမပြောရဲဘူ
းမှန်ပါဗျာ
အဲဒီခါကျတော့အနုရာဓမထေရမြတ်ကလေးကဘာပြောတော့ဟာတို့မြတ်စွာဘုရားကတော့ဒီလိုမဟောပါဘူးတဲ့
မှန်ပါဗျာ
မင်းတို့မေးတယ်လို့မဟောပါဘူးတဲ့
မှန်ပါဗျာ
နော်တတဝါတွေသိရင်ဖြစ်သေးသလားလို့မေးတော့လည်းဘယ်လိုပြောတော့မြတ်စွာဘုရားကဒီလိုမဟုတ်ပါဘူးတတဝအသိဉာဏ်မဖြစ်တော့ဘူးလားလို့မေးတော့လည်းဘယ်လိုဖြစ်တော့
ဒီလိုမဟုတ်ဘူး
အေးမြတ်စွာဘုရားကတော့ဒီလိုမဟုတ်ပါဘူးတဲ့နော်တတဝအသိဉာဏ်ဖြစ်ကြည့်တယ်လားမဖြစ်ကြည့်တယ်လားမေးတော့လည်းဘယ်လိုဖြစ်တော့
ဒီလိုမဟုတ်ဘူးဖြစ်ပါလား
မြတ်စွာဘုရားကတော့ဒီလိုမဟုတ်ပါဘူးတဲ့တတဝအသိဉာဏ်မဖြစ်သေးမို့ဖြစ်သေးရောရောလားမေးတော့လည်းဘယ်လိုဖြစ်တော့
ဒီလိုမဟုတ်ဘူးဖြစ်ပါလား
မြတ်စွာဘုရားကဒီလိုမဟုတ်ပါဘူးတဲ့နော
်
အဲဒီလိုအနုဒါရကိုတော်ကလေးကဖြေလိုက်တဲ့အခါကျတော့ဒိဋ္ဌိတွေကသူတို့ဖြေခြင်းသူတို့လိုခြင်းနဲ့ဖြေကိုမရတဲ့အခါကျတော့မကျင့်တတ်ဘူးပေါ့လေမှန
်
ပါဗျာဟာဒီအနုဒါရကကွာဒီကိုတော်ကလေးကနော်ယဟန်ဖြစ်လာတာလဲကြာဖို့မရသေးပါဘူးတကယ်လို့ယဟန်ဖြစ်လာတာကြာမယ်ဆိုလို့ရှိရင်လည်းပဲအသိညာစိတ်မှီတဲ့ကိုတော်မဟုတ်ပါဘူးလို့အဲ့ဒီလိုမှတ်ချက်ပေးပြီးတော့မပြောင်းဘူးလားပြန်သွား
ပြန်ပါဗျာ
အမှန်ကတော့ဟိုဘက်ကိုဆက်ထွက်သွားတာပေါ့နော်။မှန
်ပါ
ပါဗျာ။အရင်ကဘုန်းကြီးတို့ကလည်းမှဒီစဉ်းစားကြည့်ပါဦး။တတဝအသိဉာဏ်ဖြစ်သေးသလား၊တတဝအသိဉာဏ်မဖြစ်တော့ဘူးလားဆိုတဲ့မိကုံကလေးနဲ့ပတ်သက်ပြီးတော့နော်
။မှန်ပါပါဗျာ
။မြတ်စွာဘုရားသခင်ကရမေကြီးကပဋိစ္စသမုပ္ပါဒ်တရားတော်မှာနံပါတ်၄အကွက်နဲ့နံပါတ်၄အကွက်သတိထားပြီးတော့ကြည့်လိုက်ပါ။မှန
်ပါပါဗျာ။
နံပါတ်၄အကွက်ဒီတရားတရားတွေလားအကြောင်းတရားတွေလား
အကြောင်းတရားတွေပါဗျာ
အဝိဇ္ဇာတိဟုသောတရားသင်္ခါရတိဟုသောတရားအကြောင်းတရားအဖြစ်နဲ့မြတ်စွာဘုရားမဟောခဲ့ဘူးလားဟောခဲ့
ဟောခဲ့ပါဗျာ
ဟောခဲ့တယ်အဲ့ဒီဟောခဲ့တဲ့အဲ့ဒီအဝိဇ္ဇာတရားနဲ့ဟောဒီသင်္ခါရတရားတွေဘယ်တုန်းကဖြစ်ခဲ့တဲ့တရားပါလေ
အတိတ်ကပါဗျာ
အတိတ်ကာလတုန်းကဖြစ်ခဲ့တဲ့တရား
မှန်ပါဗျာ
တဏှာဖြစ်ပြောရင်အရင်ဘဝတုန်းကဖြစ်ခဲ့တဲ့တရား
မှန်ပါဗျာ
ဒီလိုမလားမှန
်ပါဗျာ
အနမတကောယဘေခဝေပောပကောတိနပညာယတိအဝိဇ္ဇာနိဝရဏနာတတ္တနာဒနာတံယောဇနနာတဏဝတံတန္တရတံခြေသားတို့ဘဝရဲ့အစတတဝရဲ့အစကတော့မထိန်ရှားဘူးတဲ့
မှန်ပါဗျာ
ဒါပေမဲ့လို့ဘဝရဲ့အစတတဝရဲ့အစမထိန်ရှားပေမဲ့လို့လည်းပဲတတဝါတွေဘလုံးနည်းနဲ့ပေါ်လာတယ်လို့ပေါ်လာခြင်းရဲ့အကြောင်းတရားကိုရှာဖွေကြည့်လိုက်တဲ့အခါကျတော့ အဝိဇ္ဇာဆိုတဲ့တရားနဲ့တဏှာဆိုတဲ့တရားအဲ့ဒီတရားနှစ်ပါးကြောင့်တတ္တဝါတွေဖြစ်ပေါ်လာရတာပါလို့မြတ်စွာဘုရားမဟုတ်ဘူးလားဟောခဲ့အဝိဇ္ဇာတရားနဲ့တဏှာတရားဒီလိုမဟုတ်လားမှန
်ပါဗျာ
အဝိဇ္ဇာတရားနဲ့တဏှာတရားနဲ့အရင်ခံပြီးတော့နော်ကျေတော်ရှင်ကမှပါဠိတော်မဟုတ်ဆရာတော်ဘုရားကြီးကပရိစ္ဆသမုပ္ပါဒ်မှာလာတဲ့ဒေသနာအတိုင်းလင်္ကာကလေးစဆုပ်တည်ကောင်းထားတာကြတော့ဘယ်လိုစီကောင်းတော့အဝိဇ္ဇာနဲ့တဏှာရင်ခံဥပါရံကံကြောင့်ယုံနံပေါ်ဟုတ်တယ်မလားမှန
်ပါပါဘုရ
ားအဝိဇ္ဇာနဲ့တဏှာရင်ခံဥပါဒံကံကြောင့်ယုံနံပေါ်မြတ်စွာဘုရားကအဝိဇ္ဇာနဲ့တဏှာတရားနှစ်ပါးသည်တတ္တဝါတွေဖြစ်ပေါ်လာရခြင်းအစားလို့မဟုတ်ခဲ့ဘူးလားဟုတ်ကဲ့
မှန်ပါပါဘုရား
ဟောဒီပရိစ္ဆသမုပ္ပါဒ်စဝိုင်းနေနေခြင်းတော့နံပါတ်၁အကွက်မှာအဝိဇ္ဇာနဲ့သင်္ခါရမတွေ့ဘူးလားတွေ့
တွေ့ပါဘုရား
ဟုတ်ပြီနော်အဝိဇ္ဇာနဲ့သင်္ခါရလို့တွေ့တယ်အဝိဇ္ဇာနဲ့တဏှာလိုလဲဟောတယ်မှန်ပါပ
ါ
ဒီစကလုံးတစ်ခုကိုပူပေါင်းပြီးတော့ကြည့်လိုက်တဲ့အခါကျတော့အဝိဇ္ဇာရဲ့တဏှာရဲ့သရိုတရားနှစ်ပါးကအရင်းခံဖြစ်ပါတယ်မှန
်
ပါပါအဲ့ဒီတရားနှစ်ပါးရဲ့နောက်မှဥပါရံတရားရဲ့ကံရဲ့သင်္ခါရရဲ့နောက်လိုက်နောက်ပါတရားတွေမပါဘူးလားပါလားမှန်ပ
ါ
ပါအဲ့ဒီလိုဆိုတော့နံပါတ်၁အကွက်မှာရှိတဲ့အဝိဇ္ဇာနဲ့သင်္ခါရရဲ့ဒီလိုမလားမှန
်
ပါပါဟောဒီနံပါတ်၃အကွက်မှာရှိတဲ့တဏှာဥပါရံကံရဲ့အဲ့ဒီတရား၅မျိုးသည်ဒေသနာဟောစဉ်အရစက်ဝိုင်းထဲမှာတိကျဖြစ်ပင်ဖြစ်နေကြတော့လည်းပဲတကယ်တမ်းဖြစ်တဲ့အခါကျတော့တိကျဖြစ်တာလားအတူတူဖြစ်တာ
အတူတူဖြစ်တာပါဗျာ
တရားဘယ်မျိုးပေါင်းပြီးတော့ဖြစ်တော့
၅မျိုးပေါင်းပါဗျာ
အဲ့ဒီ၅မျိုးကိုပဲလင်္ကာကဘယ်လိုဆိုတော့အဝိဇ္ဇာနဲ့တဏှာရင်ခံ
တဏှာရင်ခံ
ဥပါဒံ
ကံ
ကြောင့်ယုံနံပေါ်ဟုတ်တယ်မလားမှန်ပ
ါဗျာ
အဝိဇ္ဇာရဲ့တဏှာရဲ့ဥပါဒံရဲ့ကံရဲ့ကံနဲ့လာတူတဲ့သင်္ခါရတရားကလေးမှန်ပါဗျာတရားဘယ်နှမျိုးတော့
မှန်ပါဗျာ
အဲ့ဒီတရား၅မျိုးကပြုတ်ပြင်ပေးလိုက်လို့ဟောဒီဘက်ဘဝမှာယုံနာတရားတွေပေါ်လာပါတယ်
မှန်ပါဗျာ
မြတ်စွာဘုရားကတတ္တဝါတစ်ခုဖြစ်တယ်လို့ပြောတာလားယုံနာဖြစ်တယ်လို့ပြောတာလား
ယုံနာဖြစ်တယ်လို့ပြောတာပါဗျာ
ယုံနာဖြစ်တယ်လို့ပြောတာ
မှန်ပါဗျာ
ဒီလိုတော့ဘုန်းတော်ဒကာရမတွေကမိမိတို့ရဲ့ရထားတဲ့ဘဝကလေးကိုပြန်ပြီးတော့စစ်စစ်ကြည့်ဖို့လိုတာပေါ့မှန်ပ
ါ
ဗျာမြတ်စွာဘုရားကတော့ရလာတဲ့ဘဝကိုတခြားလို့ပြောတာလားယုံနံလို့ပြောတာလားယုံန
ံလို့ပြောတာပါဗျ
ာယုံနံလို့ပြောတယ်ဒီလိုမဟုတ်လားမှန်ပ
ါဗျ
ာအဲဒီတော့ရလာတဲ့ဘဝကလေးကယုတ်တရားနဲ့နန္တရားပါတဲ့အဲဒီယုတ်တရားနဲ့နန္တရားပါလို့မြတ်စွာဘုရားပြောခဲ့တဲ့ဟောဒီတရားကလေးကိုအဘိဓမ္မာနည်းရနည်းနည်းလေးချက်ထွေပြီးတော့ကြည်လိုက်တဲ့အခါကျတော့နော်အဲ့ဒီယုတ်တရားနန္တရားကလေးဖြစ်ချင်းရဲ့အကြောင်းတရားက2မျိုးရှိတယ်။မှန်ပါဗျ
ာ။
ဖြစ်ချင်းရဲ့အကြောင်းတရားဘယ်နှမျိုးရှိတော့
2မျိ
ုးပါဗျာ။2မျိုးရှိတယ်။ဒီလိုမဟုတ်လား။အတိတ်ဆိုတဲ့အကြောင်းတရားရဲ့ပစ္စုပန်ရဲ့အကြောင်းတရားရဲ့ဘယ်နှမျိုးတော့
2မျိုးပါဗျာ
။နံပါတ်1အကြောင်းတရားကဘာအကြောင်းတရားတော့
2မျိုးပါဗျာ
။အတိတ်ဆိုတဲ့အတိတ်တုန်းကဖြစ်ခဲ့တဲ့အကြောင်းတရားကြောင့်လည်းပဲပစ္စုပန်မှာဘဝတစ်ခုရပါတယ်
။မှန်ပါ
အဲ့ဒီဘောဟာသရာကတရားတရားလားယုတ်တရားနန္တရားလားယ
ုတ်တရားနန္တရားပါဗျာ
ဒီလိုဆိုရင်အတိတ်တုန်းကဖြစ်ခဲ့တဲ့အကြောင်းတရားတွေကြောင့်လည်းပဲပိဿုပ္ပံမှာယုတ်တရားနန္တရားလေးတွေမဖြစ်ဘူးလားဖြစ
်ဖြစ်ပါရဲ့ဗျာ
ဟုတ်ပြီဒီလိုဆိုတော့နော
်မှန်ပါဗျာ
အတိတ်အကြောင်းတရားတစ်မျိုးတည်းကြောင့်တာပိဿုပ္ပံမှာယုတ်နန္တရားတွေဖြစ်လာရသလားဆိုတော့ဒီလိုလည်းမဟုတ်သေးဘူးတဲ့
မှန်ပါဗျာ
မြတ်စွာဘုရားကနော
်မှန
်ပါဗျာဒွါယံပရိစ္ဆဝိညာဏံတဲ့ဒွါယံနှစ်ပါးသောတရားကိုပရိစ္ဆာစွဲပြီးတော့ဝိညာဉ်နဲ့ပိဿုပ္ပံတန်တံပိဿုပ္ပံခန္ဓာမှာဝိယောက်တရားနဲ့နံတရားကလေးတွေလည်းဖြစ်ပါသေးတယ်လို့
မှန်ပါဗျာ
မြတ်စွာဘုရားမဟုတ်ခဲ့ဘူးလားဟုတ်ခဲ့လားမှန်ပ
ါဗျာ
ဒီစကားကလည်းရှိတယ်နော
်မှန
်ပါဗျာအခေါဏလုံးကပြောခဲ့တယ်လို့အတ္တမတ္တကောယပဲခွေတန်တာရောပောဗကောတိနပညာယတိအဝိဇာနိဝရဏနသတ္တနာတနာတန်ယောဇနနသန္တာဝတံသန္တာရတံအဝိဇ္ဇာနဲ့တဏှာအရေးခံပြီးတော့ကံဥပါဒံသင်္ခါရတရားတွေကြောင့်ဘဝတွေရလာတယ်လို့လည်းပဲမဟုတ်ခဲ့ဘူးလားဟုတ်ခဲ့လား ဒီလိုလည်းဟုတ်ခဲ့
ဒွါ
ယံပရိစ္ဆဝိညာဏံအကြောင်းတရားနှစ်ပါးကိုစွဲပြီးတော့အကျိုးတရားဖြစ်ပါတယ်အဲ့ဒီအကျိုးတရားကယုတ်တရားနဲ့နံတရားပါလို့လည်းမဟုတ်ခဲ့ဘူးလားဟုတ်ခဲ့လား ဒီလိုလည်းဟုတ်ခဲ့တယ်နော်မှန်ပါဗျ
ာ
နောက်တစ်ခါ
သကောသာပရိသရူပိသာဥပိသတိသကုဝိညာဏတိဏ္ဍသင်္ကတိဖတ်တော်ဖတ်တာပစ္စယဝေဒနာမျက်စိဆိုတဲ့သကုဆိုတဲ့မျက်စိအကြည့်တက
်မှ
န်ပါဗျာဟုတ်တယ်မလားမှန်ပ
ါဗျာ
နောက်တစ်ခါကျတော့ဆင်းဆိုတဲ့အာယုံတစ်ခုအဲ့ဒီသကုပတာရအကြည့်တာကလေးနဲ့အဲ့ဒီအာယုံနဲ့သွားပြီးတော့ပေါင်းဆောင်လိုက်တဲ့အခါမှာသကုဝိညာဉ်ဆိုတဲ့မျက်စိကလေးတွေပေါ်လာတယ်တဲ့မှန်ပါဗျာအဲ့ဒီမျက်စိရဲ့အစိမ့်ရဲ့မျက်စိရဲ့သုံးပါးပေါင်းဆောင်တာကတော့ဖတ်တာလို့ခေါ်ပါတယ်တဲ့မှန
်ပါဗျာ
ဒီလိုလဲဟောခဲ့တယ်နော်မှန်ပါဗ
ျာ
အဲ့ဒီတော့ဒီလိုဟောခဲ့တဲ့တရားကလေးတွေကိုအားလုံးခြုံငုံပြီးတော့သုံးသပ်ကြည့်လိုက်တဲ့အခါကျတော့ဘုန်းတော်တရားတော်မာရီလောလောဆယ်ပြစ်တော့ပါဘဝမှာရောက်နေစတဲ့ဘဝတစ်ခုယတ္တိယခြင်းရဲ့အကြောင်းတရားမှာနှစ်မျိုးရှိတယ
်
မှန်ပါဗျာနံပါတ်1အကြောင်းတရားကအတိတ်ဆိုတဲ့အကြောင်းတရား မှန်ပါဗျာနံပါတ်2အကြောင်းတရားကပြစ်တော့ပါအက
ြ
ောင်းတရားပါဗျာနံပါတ်2အကြောင်းတရားကပြစ်တော့ပါဆိုတဲ့အကြောင်းတရား ပါတရားတွေသိခဲ့တော့ပရမတ်တရားကသဘောမှန်မှန
်
ပါဗျာသဘောအဖြစ်တကယ်မှန်တဲ့တရားမှန်ပါဗျာပညာကြတာသဘောမှန်တော့မဟုတ်ပါဘူးတဲ့အပြောအနေနဲ့တော့မမှန်ဘူးလားမှန်လားအဲ့ဒီတော့ပရမတ်ကသဘောမှန်ပညာကဘာတော့အပြောမှန်ဒီလိုမလားမှန
်ပါဗျာ
အတိတ်ကာလတုန်းကအဝိဇ္ဇာတရားရဲ့ဖုံးကွယ်မှုခံတဲ့ခံထားရတဲ့အခါကျတော့ဘုန်းတော်တရားဓမ္မတွေသဘောမှန်ကိုသိကြတာလားအပြောမှန်ကိုသိကြတာလားအဲ့ဒီအပြောမှန်ကိုပဲတကယ်သဘောမှန်လို့မထင်ခဲ့ဘူးလားထင်ခဲ့အဲ့ဒီလိုထင်ခဲ့တဲ့အခါတော့ဒါကပုဂ္ဂိုလ်ဒါကတတဝါဒါကငါသူယောက်ျားမိန်းမဟုတ်တယ်မလ
ား
ဒါကလူဒါကနတ်ဒါကမြမဒါကသူပေါင်ကခြေလက်အဲ့ဒီအမြင်တွေမရောက်ဘူးလားရောက
်ရောက်ပါရဲ့ခင်
ဗျာအဲ့ဒီအမြင်တွေမှန်တဲ့အမြင်လားမှားတဲ့အမြင်လားမှားတဲ့အမြင်ဆိုတော့ဒိဋ္ဌိအမြင်ပေါ့မှန်ပါ
ခင်ဗျ
ာအဲ့ဒီလိုဆိုတော့ဒိဋ္ဌိအမြင်တွေမရှိခဲ့ဘူးလားရှိခဲ့ဒိဋ္ဌိအမြင်တွေနဲ့ပုဂ္ဂိုလ်တတဝါအပေါ်မှာတကယ်တမ်းအဟောအမှန်ပါပဲလို့ဆွဲလာတဲ့အခါကျတော့ပုဂ္ဂိုလ်လို့ထင်ပြီးတော့အထင်မှားမှုနဲ့အခင်မှားမှုလေးတွေမဖြစ်ဘူးလားဖြစ်လား
ဖြစ်ပါဘ
ူးခင်ဗျာအထင်မှားတာကဒိဋ္ဌိမှန်ပါဘူ
း
ခင်ဗျာအထင်မှားတာကတဏ္ဏမှန်ပါဘူးခင်ဗျာအထင်မှားတာကဒိဋ္
ဌ
ိပါဘူးခင်ဗျာအထင်မှားတာကတဏ္ဏ
ပါဘူးခ
င်ဗျာအဲ့ဒီဒိဋ္ဌိတို့ဒီတဏ္ဏတို့ဆိုတာဘလို့အရင်ခံတယ်မရဝိဇ္ဇာကိုအရင်ခံအဝိဇ္ဇာကရင်ခံပြီးတော့ဒိဋ္ဌိတဏှာတွေမဖြစ်ဘူးလားဖြစ်လား
ဖြစ်ပါပါဗျာ
အဲ့ဒီဒိဋ္ဌိတဏှာတွေဖြစ်လာတဲ့အခါတော့ဒိဋ္ဌိကလည်းပြင်းထန်လာပြီဆိုဒိဋ္ဌုပါရံဖြစ်တာပဲ
ဖ
ြစ်ပါပါဗျာတဏှာတရားကလေးကလည်းခိုင်ခိုင်မြဲမြဲဖြစ်လာရင်ဒိဋ္ဌုပါရံမဖြစ်ဘူးလားဖြစ်လား
ဖြစ်ပါပါဗျာ
ဒိဋ္ဌိတရားကလည်းဒိဋ္ဌုပါရံတဏှာတရားကလည်းဒိဋ္ဌုပါရံဟုတ်တယ်မလား
ဖြစ်ပါပါဗျာ
အဲ့ဒီတော့ဥပါရံတရားကလေးတွေကောမဖြစ်ဘူးလားဖြစ်လားဖြစ်ပါပါဗ
ျ
ာအဝိဇ္ဇာနဲ့တဏှာရင်ခံဥပါဒံဘယ်တော့ကဖြစ်ခဲ့တာတော့အတိတ်ကတည်းကဖြစ်ခဲ့တာအဲဒီလိုဝိဇ္ဇာနဲ့တဏှာဥပါဒံတွေဖြစ်လာတဲ့အခါကျတော့အဲ့ဒီတရားတွေရဲ့လွှမ်းမိုးချုပ်မှုနဲ့ကာယကဝစီကမနောကံကလေးတွေကမလုပ်ရဘူးလားလုပ်ရလား ဘဝအတွက်လုပ်ရတယ်ဘဝရာကြောင်းလုပ်ရတယ်ဟုတ်တယ်မလားပုဂ္ဂိုလ်အတွက်လုပ်ရတယ်ပုဂ္ဂိုလ်တတဝါဖြစ်ကြောင်းလုပ်ရတယ
်
သားလိုသမီးလိုထင်တော့သားအတွက်သမီးအတွက်လုပ်ရတယ်ဇနီးခင်ပွန်းလို့ထင်တော့ဇနီးအတွက်ခင်ပွန်းအတွက်လုပ်ရတယ
်
လူလို့နတ်လို့ထင်တော့လူဖြစ်ကြောင်းလို့တွေလုပ်ရတယ
်
နတ်ဖြစ်ကြောင်းလို့တွေလုပ်ရတယ်အဲ့ဒီလိုလုပ်တဲ့လို့တွေဒီတခြားလို့တွေလားကမ္မဘဝလို့တွေလားကမ္မဘဝလို့ဖြစ်တော့သင်္ခါရကောမဖြစ်ဘူးလားဖြစ်လားအဲ့ဒီလို့တွေလုံးလိုက်တဲ့အခါကျတော့ဟောနောက်ဘဝတစ်ခုမှကိုစူးစားခဲ့သည့်အလျော်စွာလူတွေနဲ့ဒီပြမာတွေလာပြီးတော့မဖြစ်ဘူးလားဖြစ
်
အဲ့ဒီတော့ဖြစ်လာတဲ့တရားတွေတိရှာတရားလားယုံနံတရားလားယ
ုံနံတရား
ပါဗျာအဲ့ဒါကြောင့်မလို့ပစ္စောပန်မှာယုံနံတရားရခြင်းသည်အတိတ်ကာလကိုမျောပြီးတော့ကြည့်လိုက်တဲ့အခါကျတော့အဝိဇ္ဇာတဏှာဥပါဒကံသင်္ခါရကြောင့်ပစ္စောပန်မှာယုံတရားနံတရားတွေလာပြီးတော့ရလာတာပါမှန်ပါဗျ
ာ
အဲ့ဒီတော့ဖြေတစ်ခုမထွက်ဘူးလားထွက်မှန်ပါဗျ
ာ
အဲ့ဒီတရားတွေသည်ဘယ်တော့ကဖြစ်ခဲ့တဲ့တရားတွေလဲပြီးတော့အတိတ်တုန်းကဖြစ်ခဲ့တဲ့တရားတွေ
မှန်ပါ
ဗျာအဲဒါကြောင့်အတိတ်အကြောင်းကြောင့်လည်းပြစ္ဆောဘံခန္ဓာရပါတယ်မှန်ပ
ါဗျ
ာဒီလိုတစ်ချက်မှတ်လိုက်မှန်ပါဗ
ျာ
နောက်တစ်ခါဒုတိယအချက်ကပြစ္ဆောဘံမှာလည်းပဲအကြောင်းတရားလေးတွေဖြစ်ခဲ့တဲ့အတွက်ပြစ္ဆောဘံအကြောင်းကြောင့်လည်းပြစ္ဆောဘံခန္ဓာတွေ မဖြစ်ရဘူးလားဖြစ်ရလား
ဖြစ်ပါဗျာ
အဲ့ဒီပြဿနာအကြောင်းတရားတွေကဘယ်လိုလဲလို့မေးရင်ဒွါယံပဋိစ္စဒီလိုဆိုရဲနော်မှန
်
ပါဗျာဒွါယံဆိုတာကနှစ်ပါးမှန်ပါဗျာအဲ့ဒီနှစ်ပါးကဘယ်လိုလဲမေးတော့အာယုန်နဲ့ဒွါရဘယ်လိုလဲဘယ်လိုပါလဲအာယုန်န
ဲ့ဒွါရပါဗျာ
အာယုန်က6ပါးရှိပါတယ
်
ဒွါရကလည်
း
6ပါးရှိပါတယ်အာယုန်6ပါးဘယ်လိုတွေလဲပြောလိုက်စမ်းပါဦးအစင်းအတန်အနတ်
ဘ
ုရားလား ဒွါရ6ပါးကဘယ်လိုတွေပါလဲ
မ
ျက်စိအကြည့်နားအကြည
့
်နှာခေါင်းအကြည့်လျှာအကြည
့်
ကိုယ်အကြည့်စိတ်ဒီလိုမလားမှန
်ပါ
ဗျာအဲ့ဒီအာယုန်နဲ့အဲ့ဒီဒွါရဆိုတဲ့အကြောင်းတရား2ပါးကိုစွဲပြီးတော့တဲ့ဝိညာဉ်စတဲ့ယုတ်တရားနံတရားတွေမဖြစ်ရဘူးလားဖြစ်ရလားကြည့်ရပါတယ်ဟုတ်တယ်မလားမှန
်ပါဗျ
ာအဲ့ဒါကိုပဲမြန်မာလိုပြောလိုက်တော့ဘယ်လိုပြောမလဲမျက်စိနဲ့စဉ်းနဲ့တိုက်လို့
မ
ျက်စိပါဗျာမျက်စိတစ်ပါးလားခန္ဓာ5ပါးလား မျက်စိနဲ့စဉ်းနဲ့တိုက်လို့မျက်စိခန္ဓာပေါ်တယ်မှန်ပ
ါ
ဗျာဟုတ်တယ်မလားမှန်ပါဗျာမြတ်စွာဘုရားကဒွါယံဆိုတော့အကြောင်းတရား2ပါးပေါ့မှန်ပါဗျာသက္ကောသပရိစ္ဆာရူပိစ္ဆာဥပိသတိသက္ကောဝိညာဏအဲ့ဒီဒေသနာကြည့်လိုက်ပြန်တော့လဲအကြောင်းတရားတခြားလား2ပါးပဲလား အာယုန်နဲ့
ဓ
ွါရပါပါ။အဒီလိုမလားမှန
်
ပါဗျာ။ဟောဘုန်းကြီးတို့ဒီကကျော်ကျမ်းများတင်းကျော်ရဲ့အဖွင့်ဖြစ်တဲ့ဒီကကျော်ကျမ်းများကြတော့အကြောင်းတရား၄ပါးပြ။မှန်ပါဗျာ
။
နော်။လေအာဂဝါယောနိအာဘောတဲ့ပထဝီ၅စင်အညီမနတိ၅လီမှာရှင်တွဲ၅အာယုန်ပတာဆုံးရှင်ကဟတ်တယ်မှတ်တော့မလွဲ
။မှန်
ပါဗျာ။ဟုတ်တယ်မလား။မှန
်ပါဗျာ။
อายุงแลป่าบาเลย
มามาคร
ับอาจารย์เตียะแล้วมาดิมามาครับดวาระก็ไม่ป่าวุละป่าล่ะครับพี่อายุงเยดวาระเนาะม
าม
าครับไอ้อายุงเพียงเนี่ยบลูริป่าได้ตะแล้วเลยสมมุติอย่างเนี่ยมนติ5ลีมาရှင်ด้วยมนติกาละสระ2ล้อมตึ้งมุกเกลิริก็ไม่ป่าวุละป่าล่ะ
คร
ับครับอะล่ะเลยติชาเตียะล่ะอาจารย์เตียะล่ะနာရကတခုချင်းတခုချင်းလိုက်ပြီးတော့ထဲလိုက်မယ်ဆိုရင်တဲ့လင်းအာဃာဝါယောနဲ့အာဘောတဲ့ပထဝီနော
်
လင်းဆိုတာကဘုန်းကြီးတို့အာလောကလို့ခေါ်တယ်မှန်ပါ
ဗျာ
အာလောကဆိုတာကမှောင်နေတာမဟုတ်ဘူးတဲ့လင်းနေတာပါတဲ့မှန်ပါဗျာမျက်စိကနေစိတ်ကိုမြင်ဖို့ဆိုရင်မှောင်နေရမှာလားလင်းနေရမှာလား
လင်းန
ေရမှာပါဗျာမှောင်နေရင်မြင်မလား အဲ့လိုဆိုရင်လင်းနေခြင်းကလည်းအကြောင်းတစ်ခု
မှန်ပါဗျာ
ဟုတ်တယ်မလ
ား
မှန်ပါဗျာနားနဲ့အံနဲ့တိုက်တဲ့အခါကျတော့ကြားစိတ်ပေါ်တယ်မှန်ပါဗ
ျ
ာအဲ့ဒီကြားစိတ်ပေါ်ဖို့မှလည်းပဲတဲ့နောက်တစ်ခုထပ်လိုက်ပါအောင်တဲ့
မှန်ပါဗျာ
လင်းအာကာအာကာဆိုတော့အာကာသမှန်ပါဗျ
ာ
အာကာသဆိုတော့အကြအလက်ကအကြအလက်ဒီလိုမလားမှန်ပါဗ
ျာ
ဆိုလိုရင်းကတော့နားနဲ့အံနဲ့ကြားမှာကာချစီးချထားတဲ့အရာဘာမှမရှိရဘူးဒါကိုပြောတာနော
်
ကာထားတယ်ဆီးချထားတယ်နိုင်ရန်တို့ဩဒရိုင်းတို့မှန်တို့ဘာမှမရှိရဘူ
းမှန်ပါဗျာ
အဲ့ဒါတော့မရှိတဲ့အာဂါသအကြအလတ်ဖြစ်နေရမယ
်မှန်ပ
ါဗျာဒါကကြားစိတ်နဲ့ပတ်သက်လို့နော
်မ
ှန်ပါဗျာနောက်တစ်ခါနတ်စိတ်နဲ့ပတ်သက်မယ်ဆိုလို့ရှိရင်လင်းအာဂါဝါယောနှင်းဝါယောဆိုတာကတခြားလား၄ရဲ့သဘော
မှန်ပါဗျာ
နှာခေါင်းကနေနှာခေါင်းနာတော့မယ်ဆိုရင်၄ရှိမှမှန်ပ
ါဗျာ
အဲ့ဒီနဲ့နာလို့ရတယ
်မှန်ပါဗျာ
လေသိမ့်မှနံလို့ရတယ်လေမသိရင်အရိနဲ့ရပါမလား ရပါပါဒါကြောင့်ဝါယောဆိုတဲ့လေလည်းမလို့အပ်ဘူးလားလို့ဟာ
လ
ို့
ပါပါခင်ဗျာ
ဒါကနံစိမ့်နဲ့ပတ်သက်လို့
န
ော်စားစိမ့်နဲ့ပတ်သက်မယ်ဆိုလို့ရှိရင်လင်းအာကာဝါယောနဲ့အာဘောတဲ့ပတဝီအာဘောအာဘောဆိုတာကအစူဓာတ်လျှာကလေးမှာအစူဓာတ်ကလေးရှိနေရမယ်တော်မဟုတ်စားတဲ့အစာအာဟာရကလည်းအစိုးတာကလေးရှိနေရမယ်မှန်ပါဗျာအစိုးတာကလေးမရှိဘူး6သွင့်နေမယ်ဆိုရတာပေါ်ပါမလား
ပ
ေါ်ပါဗျာအဲဒါကြောင့်အစိုးတာကလေးရှိရမယ်အဲဒါကလည်းအကြောင်းတစ်ခုပါပဲတဲ့မှန်ပါဗျ
ာ
နောက်ဆုံးတွေးသည့်ဇာယုံကလေးကိုထိလိုက်တဲ့အခါကျတော့နော်ပထဝီဓာတ်ဆိုတဲ့ထိလို့တွေးလို့ရလောက်တဲ့ဓာတ်သဘောလေးလည်းပဲရှိရမယ်မှန
်ပါဗျာ
ဒါလည်းတခြားတရားလေးတွေလားအကြောင်းတရားလေးတွေလားလင်းအာကဝါယောနဲ့အာဘောတဲ့ပထဝီ၅စင်အညီမှန်ပါဗျ
ာ
ဒီလိုမလား
မှန်ပါဗျာ
မျက်စိနာရကောင်တရား၉ဆိုတဲ့၅ပါးမှတွဲလိုက်ပါတဲ့မှန်ပါဗျာ
မနတိငါးလီမှာရှင်တွေ့မနတိကာရလို့ခေါ်တဲ့နှလုံးသွင်းမှုအဲ့ဒါကတော့၅ပါးလုံးမှထည့်လိုက်ပါဆိုတော့တစ်ခုတစ်ခုမှအကြောင်းတရားနှစ်မျိုးနှစ်မျိုးမဖြစ်ဘူးလားဖြစ်လားလား
ဖြစ်ပါလားဗျာ
ငါအာယုံပသာဆုံးရှင်ကဟတ်တယ်အာယုံကလေးလည်းထည့်လိုက်နော
်
ပသာရလို့ခေါ်တဲ့ဓွာရကလေးလည်းထည့်လိုက်ခုနပြောခဲ့တဲ့နှစ်ခုရဲ့နောက်ထပ်တဲ့နှစ်ခုရဲ့အားလုံးပေါင်းလိုက်တော့ဘယ်နှခုတော့
၄
ခုပါဗျာ၄မျိုးအကြောင်းတရားစုံမှနော်မြေစိတ်ကြားစိတ်စားတဲ့ခန္ဓာတွေပေါ်ပါတယ်လို့သိညိုကြံကြံများမှာမပြောဘူးလားပြောလား
ပြောပါဗျာ
ဒါကတော့ဘုန်းကြီးတို့ဒီကကျော်ကပြောတဲ့စကားနော်မှန်ပ
ါဗျာ
ဒီကကျော်ဆိုတာဘုရားစကားမဟုတ်သေးတဲ့ဘုန်းကြီးတို့ထက်မတွေ့ပါဘူ
း
မှန်ပါဗျာမြတ်စွာဘုရားဟောခဲ့တဲ့ဒေသနာအရင်ကြားကြပြောမယ်ဆိုရင်ဒွါယံပရိစ္ဆဝိညာဏ၄မျိုးပြောတာလား၂မျိုးပြောတာလ
ား
သက္ကုံသာပရိစ္ဆရူပိစ္ဆဥပိစ္ဆတိသက္ကုဝိညာဏဒီလိုမလားမှန
်ပါ
ဗျာ၄မျိုးပြောတာလား၂မျိုးပြောတာလ
ား၂မျိုးပြော
တာပါဗျာကျန်တဲ့၂မျိုးမလုံအပ်လို့လားမဟုတ်ပါဘူးတဲ့လိုပါတယ်တဲ့မှန်ပါဗျာကျန်တဲ့၂မျိုးမပါလို့လားမဟုတ်ပါဘူးတဲ့ပါပါတယ်တဲ့မ
ှန်
ပါဗျာဒါပေမဲ့ဒီနေရာမှာအရှုခံအဖြစ်နဲ့မလုံအပ်လို့ခြံထားခဲ့မှန်ပါဗျ
ာ
ဟုတ်တယ်မလားမှန်ပါဗျ
ာ
အရှုခံအဖြစ်နဲ့မလုံအပ်လို့မြတ်စွာဘုရားကဘာလို့တော့ခြံ
ထားခဲ
့ပါဗျာအရှုခံအဖြစ်နဲ့လုံအပ်တဲ့ဓာရနဲ့အာယုဟုတ်တယ်မလားမှန်ပါဗျ
ာ
ကြရမင်းဒါထားလိုက်တော့နော
်
တက်ကောင်းပြီအာယုံနဲ့ ద్వార နှစ်ပါးတက်တဲ့အခါကျတော့ပိစ္ဆောပါခန္ဓာကလေးတွေမပေါ်ဘူးလားပေါ်လ
ား
အခုနနံပါတ်၄ပြောခဲ့တာကအတိတ်ကြောင်းကြောင်းပိစ္ဆောပါမှာယုံနံဖြစ်တယ
်
ခေါင်းတော်ဓမ္မရိယဘဝကိုဖြေရှားပြနေတာနော
်
လူရလို့ဖြစ်လာတယ်နတ်ရလို့ဖြစ်လာတယ်ပြမာရလို့ဖြစ်လာတယ်ယောက်ျားရဖြစ်လာတယ်မိန်းမရဖြစ်လာတယ်ဩဘယ်လိုကြောင့်ဖြစ်ပါလဲဖြစ်လာပါလိမ့်မလဲဩအတိတ်ကာလတုန်းကသတ္တဝါတခုဖြစ်ခဲ့လို့သိခဲ့လို့ဒီဘဝမှာဖြစ်တာလားအတိတ်ကာလတုန်းကသတ္တဝါနဲ့မဆိုင်ပဲနဲ့သီးသန့်ပဲဖြစ်တာလားအာတချို့တဝက်ဖြစ်ပြီးတော့တချို့တဝက်မဖြစ်ပဲပဲနေတာလားစသည်ဖြင့်ပေါ့နော
်
အခုနဒိဋ္ဌိပုဂ္ဂိုလ်တွေတွေးမယ်တွေးသလိုတွေးမယ်ဆိုအများကြီးတွေးလို့မရဘူးလားရ
ပါပါ
အခုဘုန်းကြီးတို့မြတ်စွာဘုရားသခင်ကိုယ်တော်မြတ်ကြီးကပြောတယ်အတိတ်ကာလတုန်းကအဝိဇ္ဇာနဲ့တဏှာယေခံဥပါဒံကံဆိုတဲ့အကြောင်းတရား၅မျိုးအတိတ်ကာလတုန်းကမဖြစ်ခဲ့ဘူးလားဖြစ်ခဲ့လား
ဖြစ်ပါပါဘ
ုရားအဲ့ဒီအကြောင်းတရား၅မျိုးကကျေးဇူးပြုပေးလိုက်လို့တဲ့ပြစ်တော့ပါမှာယုတ်တရားနံတရားတွေခန္ဓာတရားတွေလာပြီးတော့ဖြစ်လာရတာပါဆိုတော့ဒကာဓမ္မတွေမြမကြီးဖန်ဆင်းလို့ကဟုတ်ရဲ့လား
မဟုတ်ပါဘူး
ဘုရားသာဝရဘုရားတို့အလားရှင်များတို့ဖန်ဆင်းလို့ဖြစ်တာကဟုတ်ရဲ့လား
မ
ဟုတ်ပါဘူးဘုရားမိဘနှစ်ပါးပေါင်းစပ်မှုကြောင့်ဖြစ်ပါတယ်လို့လည်းပြောလို့ရပါမလားမိဘနှစ်ပါးပေါင်းစပ်မှုကြောင့်ဖြစ်ပါれဆိုရင်မိဘနှစ်ပါးပေါင်းစပ်မှုမပါဘဲနဲ့ဖြစ်နေတဲ့သတ္တဝါတွေလည်းပဲအာဂုဏတော်ကဩပပါတိကပရိသန္တိတို့သံသရိစ္ဆပရိသန္တိတို့ဘုန်းကြီးတို့ပြောခဲ့တယ်မလားမှန
်ပါ
ဗျာအဲ့ဒီပရိသန္တိတွေမှာမိဘနှစ်ပါးပေါင်းစပ်မှုပါရဲ့လားမ
ှ
န်ပါဗျာအဲ့ဒါလို့မပါဘဲဖြစ်နေတဲ့ပရိသန္တိတွေကလည်းရှိနေတဲ့အခါကြတော့မိဘနှစ်ပါးပေါင်းစပ်မှုကြောင့်ဖြစ်ပါれလို့လည်းပဲတိတိကျကျပြောလို့ရပါမလား ဒီလိုလည်းပြောလို့မရဘူးပုဂ္ဂိုလ်တ attva ဒီဇုံတရားကဖန်ဆင်းလို့ဖြစ်လာတာပါလို့လည်းပြောလို့ရရဲ့လားမရဘူးဗျ
ာ
ဒီလိုလည်းပြောလို့မရဘူးเนาะအရင်ဘဝကတ attva အရင်ဘဝကဖြစ်လာကြတာကတတ္တအရင်ဘဝကဖြစ်လာတဲ့တရားတွေကအရင်ဘဝမှာချုပ်ပြီးတော့ဘာမှမဆိုင်ပဲနဲ့ယခုဘဝမှာဖြစ်ချင်တယ်လို့ဖြစ်နေတာပါလို့ကိုပြောလို့ရပါမလားမရ
ဘူး
ဗျာအရင်ဘဝကဖြစ်တခဲ့တဲ့ဘဝတစ်ခုကတတ္တယခုဘဝမှာဖြစ်တဲ့ဘဝတစ်ခုကတတ်တ်ဘာမှမဆိုင်ပါဘူးလို့လည်းပဲဒီလိုလည်းပြောလို့မရဘူ
း
ဟုတ်တယ်မလား ဒီလိုလည်းပြောလို့မရဘူးအရင်ဘဝကဝိဇ္ဇာနေတနာယေကံဥပါဒကံဆိုတဲ့အကြောင်းတရားတွေသင်္ခါရဆိုတဲ့အကြောင်းတရားတွေအဲ့ဒီအကြောင်းတရားတွေကပြုတ်ပြေရပါတယ်ခ
င်ဗျာ
အခုနောက်တော့ကဒိဋ္ဌိတွေမိတာကအရင်ဘဝကတတ္တဝါသိရင်အခုဘဝမှာဖြစ်သေးသလားဒီလိုမေးတာမလားမြတ်စွာဘုရားကတတ္တဝါနဲ့ပြောနေတာလားယုတ်နံနဲ့ပြောနေတာလားယု
တ်နံနဲ့ပြောနေတ
ာပါဗျာအရင်ဘဝကဖြစ်ခဲ့တာတခြားတွေလားယုတ်တရားနံတရားတွေလားယ
ုတ်တရားနံတရားတွေပါဗျ
ာအဝိဇ္ဇာနဲ့တဏှာယေခံဥပါရကံဒါယုတ်တရားနံတရားတွေပဲမလားမှန်ပ
ါ
ဗျာအဲ့ဒီယုတ်တရားနံတရားတွေကကျေးဇူးပြုပေးလိုက်တော့ပစ္စုပန်ဘဝမှာပြန်ရလာပြန်တော့လည်းပဲတခြားရလာတာလားယုတ်နံနဲ့ရလာတာလား
ယုတ်နံနဲ့ရလာတာပါဗျာ
ဒီတော့အတိတ်ကာလတုန်းကပုဂ္ဂိုလ်တတ္တဝါလို့
ြင်းညာအနေနဲ့ပြောခြင်းပြောဒါပေမဲ့လို့ကြောင်းကျိုးဆက်လိုက်တဲ့အခါကျတော့ပုဂ္ဂိုလ်အနေနဲ့ကြောင်းကျိုးဆက်မှာလားပရမတ်အနေနဲ့ဆက်မှာလား
ပရမတ်အနေနဲ့ဆက်မှာပါဗျာ
အတိတ်ကာလတုန်းကပရမတ်ကလေးတွေထဲမှာနောက်ဆုံးဖြစ်ကြတာကံအဲ့ဒီကံนี่ဖြစ်တယ်ဖြစ်ပြီးတော့ပြက်တယ်ပြက်ပြီးတော့တတ္တိမကြံဘူးလားကြံလားကြံပါ
တယ်ဗျာ
အဲ့ဒီတတ္တိကကျေးဇူးပြုပေးလာတော့ယခုဘဝမှာလာပြီးတော့မရဘူးလားရရ
ပါတယ်ဗျာ
ရလာတော့လည်းပဲပညာနေနဲ့တင်းပြီးတော့နော်ပုဂ္ဂိုလ်ပဲတတ္တဝါပဲယောက်ျားပဲမိန်းမပဲလူပဲနတ်ပဲပြမပဲပြောခြင်းပြောဒါပေမဲ့သဘောအနေနဲ့ကြည့်လိုက်မယ်ဆိုတရားတရားလားယုတ်တရားနံတရားလား ခန္ဓာအနေနဲ့ပြောရင်ဟာပါဒီလိုမလား အတိတ်ကာလတုန်းကပုဂ္ဂိုလ်တ attva သိလို့ဒီဘဝမှာပုဂ္ဂိုလ်တ attva ဖြစ်ပါတယ်ဆိုရင်တခြားပြောနေပြောနေတာလားဒိဋ္ဌိပြောနေပြောနေတာလ
ား
ပုဂ္ဂိုလ်တ attva ကိုယူပြီးတော့ပြောတဲ့ဒိဋ္ဌိဗာဒိဋ္ဌိတော့သက္ကာယဒိဋ္ဌိဒီလိုမလားအရင်ဘဝကတ attva သိလို့အဲ့ဒီတ attva ကနေပြီးတော့ဒီဘဝမှာတ attva တစ်ခုဖြစ်အောင်လှုပ်ပေးလိုက်ပါတယ်ဆိုရင်အရင်ဘဝကတ attva ဒီဘဝအထိလိုက်လာတယ်ဆိုတဲ့အဓိပ္ပာယ်မရဘူးလားရောက
်ပါ
ပါအဲ့ဒါဆိုရင်ဗာဒိဋ္ဌိဖြစ်နေတော့အရင်ဘဝကတ attva ကတတ္တဒီဘဝကတ attva ကတတ္တဒီလိုမလား ဘာမှမဆိုင်ပါဘူးဆိုရင်ဗာဒိဋ္ဌိတော့တ attva လို့ပြောတာကဗာဒိဋ္ဌိအရင်ဘဝနဲ့ဒီဘဝအရင်ဘဝကနေပြီးတော့ဒီဘဝဖြစ်အောင်လှုပ်ပေးလိုက်ပါတယ်ဆိုရင်ဗာဒိဋ္ဌိအရင်ဘဝကဖြစ်တာနဲ့ဒီဘဝဖြစ်တာဘာမှမဆိုင်ပါဘူးပြောရင်ဗာဒိဋ္ဌိအဲဒါကြောင့်မြတ်စွာဘုရားကတတဝသိရင်ဖြစ်သေးသလားဆိုတဲ့မေးခွန်းမှာဖြစ်ပါတယ်ဆိုရင်တတဝလို့ပြောတာကသက္ကာယဒိဋ္ဌိဟုတ်တယ်မလားအရင်ဘဝတတဝသိလို့ဒီဘဝတတဝဖြစ်ပါတယ်ဆိုရင်တတရဒိဋ္ဌိမဖြစ်ဘူးလားဖြစ်နေလားဒါကြောင့်မြတ်စွာဘုရားကတတ္တဝါနဲ့ပတ်သက်ပြီးမေးတဲ့မေးခွန်းမျိုးမှာဟုတ်တယ်လည်းမပြောဘူးမဟုတ်ဘူးလည်းမပြောဘူးပြောသလားမပြောဘူးလားတတ္တဝါသိရင်မဖြစ်တော့ဘူးလားဆိုတဲ့နေရာမှာလည်းမဖြစ်ပါဘူးဆိုရင်တတ္တဝါလို့ပြောတာကဗာဒိဋ္ဌိအရင်ဘဝကဖြစ်တဲ့တတ္တဝါကတတ္တဒီဘဝကဖြစ်တဲ့တတ္တဝါကတတ္တသူ့အလိုလိုဖြစ်လာပါတယ်ဆိုရင်အရင်ဘဝနဲ့ဒီဘဝကြောင်းကျိုးဆက်သွဲမှုမကင်းမလာကင်းနေလို့ကင်းနေပါတယ်ဆိုရင်ဗာဒိဋ္ဌိဒီတော့တတ္တဝသိရင်ဖြစ်တယ်လို့ယူရင်လည်းသက္ကာယဒိဋ္ဌိနဲ့တတ္တရဒိဋ္ဌိမဖြစ်ပါဘူးလို့ယူရင်လည်းသက္ကာယဒိဋ္ဌိနဲ့ဩစိတာဒိဋ္ဌိမဖြစ်ဘူးလားဖြစ
်
ဒါကြောင့်မြတ်စွာဘုရားသခင်ကိုရမြတ်ကြီးကနော်အနုရာဒာနဲ့တွေ့တဲ့အခါကျတော့အနုရာဒာမင်းရဲ့တဏ္ဍာမှာတခြားရှိတာလားခန္ဓာ၅ပါးရှိတာလားမေးတော့
ခ
န္ဓာ၅ပါးပါဘုရားအနုရာဒကခန္ဓာ၅ပါးရှိတယ်လို့မဖြစ်ဘူးလားဖြစ်တယ်ဖြစ်ပါ
ဘု
ရားမြတ်စွာဘုရားရဲ့အာဘောကလည်းပဲပုဂ္ဂိုလ်တ attva လားခန္ဓာ၅ပါးလားခန္ဓာ၅ပါးပါဘုရ
ား
အတိတ်တုန်းကဘာတွေဖြစ်ခဲ့တော့ခန္ဓာ၅ပ
ါ
းအတိတ်တုန်းကခန္ဓာ၅ပါးကံတည်းဟူသောအကြောင်းတရားကြောင့်ပစ္စုပ္ပန်မှာဘာတွေဖြစ်တော့ခန္ဓာ၅ပါးဒီလိုမလားမှန်ပ
ါဗျာ
အဲ့ဒီခန္ဓာ၅ပါးကိုယူရင်တော့မှအတိတ်ကာလတုန်းကခန္ဓာ၅ပါးမပြတ်ဖိုင်တဲ့ဒီဘဝမှာလာပြီးတော့လိုက်ပြီးတော့ကြိုးပင်းနေပါတယ်ဆိုရင်ဒိဋ္ဌိအမြင့်လွတ်ပါမလားမလွတ်ပါ
ဘူးဗျာ
အဲ့ဒီလိုယူရင်လည်းဗာဒိဋ္ဌိဖြစ်အောင်မှာတော့အတိတ်တုန်းကဖြစ်ခဲ့တဲ့ခန္ဓာကတတ္တဒီဘဝမှာဖြစ်တဲ့ခန္ဓာကတတ္တဘာမှမဆိုင်ပါဘူးလို့ယူရင်လည်းဗာဒိဋ္ဌိတော့ဒီလိုဆိုခန္ဓာလို့ပြောတာတော့မဒိဋ္ဌိအမြင်ကင်းအောင်အတော်ပြောယူရမှာမှန
်ပါ
ဗျာဟုတ်တယ်မလားမှန်ပါဗ
ျာ
ဒီတော့မြတ်စွာဘုရားသခင်ကိုရမေကြီးကကွာတဲ့အတိတ်ကာလတုန်းကလည်းခန္ဓာ၅ပါးပါပဲတဲ့မ
ှ
န်ပါဗျာပြစ္ဆောပန်ဘဝကြတော့လည်းဘာလဲတော့ခန္ဓာ၅ပါးပါဗျာခန္ဓာ၅ပါးပါပဲတဲ့ဟုတ်တယ်မလားမှန်ပါဗျ
ာ
အဲ့ဒီခန္ဓာ၅ပါးရှိတဲ့အထက်မှာတဲ့အတိတ်ကာလတုန်းကဖြစ်ခဲ့တဲ့ခန္ဓာ၅ပါးဒီအတိတ်ကာလမှာမပြက်ခဲ့ဘူးလားပြက်ခဲ့လားပြက
်ခ
ဲ့ပါဗျာပြစ္ဆောပန်ဘဝရောက်ခဲ့ရလားမရောက်ပင်မရောက်냐တော့လည်းပဲအတိတ်ကာလတုန်းကပြက်ခဲ့တဲ့ခန္ဓာသည်ဟောဖြစ်တယ်ဖြစ်ပြီးတော့ပြက်တယ်ပြက်ပြီးတော့တတ္တိမကြံဘူးလားကြံ
ပါတယ်ဗျာ
အဲ့ဒီတတ္တိကကျေစုပြုပေးလိုက်တော့ပစ္စုပ္ပန်မှာခန္ဓာ၅ပါးအသိပြန်မရဘူးလားရကြံပါတ
ယ်ဗျာ
အဲ့ဒီတော့အတိတ်ကာလတုန်းကခန္ဓာဖြစ်ပြီးတော့ပြက်ပါတယ်လို့သဘောပေါက်သွားလိုက်တော့တတ္တရာဒိဋ္ဌိမစင်ဘူးလားစင်သွား
တယ်ဗျာ
ခ
ခန္ဓာကိုယ်ခန္ဓာမသိတော့ဗာရိရိစေပြတ်တာကိုသိတော့ဗာရိရိစေသတ္တတဒိဋ္ဌိစေဗာရိရိစေနော်အတိတ်ခန္ဓာပြတ်ပင်ပညာတော်လဲဒီဘဝခန္ဓာဖြစ်အောင်ကျေးဇူးမပြုပေးဘူးလားပြုပေးလားကျောင်းကျက်ဆက်တော်မူကင်းသလားမကင်းဘူးလ
ား
မကင်းပါဘူးဆိုတာသိတော့ဗာရိရိစေဩစေတာဒိဋ္ဌိစေနဲ့တဲ့ဒီလိုမဟုတ်လားကကမိတာပြင်အတိတ်ကအကြောင်းတရားကကျေစုပြုပေးလိုက်လို့ဟောပစ္စောပန်ဘဝမှာယုံနာခန္ဓာတွေဖြစ်ပါတယ်ဆိုတော့အဲ့ဒီယုံနာခန္ဓာတွေကလည်းပဲပစ္စောပန်ဘဝမှာနောက်ထပ်အကြောင်းတရားတွေထပ်ထပ်ဖြစ်တဲ့အခါမှာယုတ်တရားနဲ့တရားတွေအသေးသေးထပ်ထပ်ပြီးတော့မဖြစ်ဘူးလားဖြစ်လား
ဖြစ်ပါလား
အဲ့ဒီအသေးသေးဖြစ်တဲ့ခန္ဓာကြတော့တရားဓမ္မတွေတခြားကြောင့်ဖြစ်တာလားအာယုံဓာရကြောင့်ဖြစ်တာလ
ားအာယုံဓာရကြောင့်ဖြစ်တာပါဗျာ
အာယုံဓာရကြောင့်ဖြစ်တာဟုတ်တယ်မလားအရိဓမ္မ6မျိုးလုံးမပြောတော့ပါဘူးတစ်မျိုးပဲပြောလိုက်ပါမယ်အာယုံထဲမှာဆင်းလေးကိုယူလိုက
်မှန်ပါဗျာ
ဓွာရာထဲမှာမျက်စိအကြည့်လေးကိုယူလိုက
်မှန်ပါဗျာ
ဟုတ်တယ်မလားမှန်ပ
ါဗျ
ာအရိဓမ္မမျက်စိနဲ့မျက်စိအကြည့်နဲ့ဆင်းတဲ့တိုက်တော့ဗာစိတ်ပေါ်မယ
်
မျက်စိအကြည့်ကတခြားတရားလားအကြောင်းတရားလား မျက်စိကလေးကတခြားတရားလားကြိုးတရားလားအဲ့ဒီမြေစကလေးတိကျကြောင်ဖြစ်တာလားအာယုံဓွာရကြောင်ဖြစ်တာလ
ား
အာယုံဓွာရကမပြတ်မစည်းပဲနဲ့မြေစိတ်ကိုကျေစုပြူပေးလိုက်တာဟုတ်ရဲ့လားမဟ
ုတ်ပါဘူးဗျာ
အာယုံဓွာရသည်ဖြစ်ပြီးရင်ဘာဖြစ်တာတော့ဖြစ်ပါရဲ့ပြက်ပြီးတော့မှကျေစုပြူပေးလိုက်လို့မြေစိတ်စရခဏမဖြစ်ဘူးလားဖြစ်လား
ဖြစ်ပါရဲ့ဗျ
ာအဲ့ဒီတော့အာယုံဓွာရမြေစိတ်စရရုပ်သဘောနာမ်သဘောကိုသိတော့ဗာဒိရိစင်တော့ကြည့်ပြီးပြတ်တပါတယ်လို့သိတော့ဗာရီရီစင်တော့သာသနာရီရီမစင်ဘူးလားစင်လားဟောရှင်းစိမ့်နဲ့နောက်စိမ့်ရှင်းယုံနဲ့နောက်ယုံရှင်းယုံကတကျေစုပြုပေးလိုက်လို့နောက်ယုံဖြစ်တယ်ရှင်းစိမ့်ကကျေစုပြုပေးလိုက်လို့နောက်စိမ့်ဖြစ်တယ်ယုံကကျေစုပြုပေးလိုက်လို့နံဖြစ်တယ်နံကကျေစုပြုပေးလိုက်လို့ယုံဖြစ်တယ်အကြောင်းအကျိုးဆက်သွယ်မှုလေးတွေကင်းသလားမကင်းဘူးလားမ
က
င်းပါဘူးခင်ဗျာအဲ့ဒါမကင်းပါဘူးလို့သဘောပေါက်လိုက်ရင်ဗာရီရီစင်တော့ဩစေတာရည်ရည်စင်တယ်ဒီလိုမဟုတ်လားအဲဒီတော့ဘုန်းတော်တရားဓမ္မတွေရလက်ရှိရထားတဲ့ဘဝကိုအဖြေရှာကြည့်လိုက်တဲ့အခါကျတော့လက်ရှိရထားတာတခြားလားခန္ဓာ၅ပါးလား အဲဒီခန္ဓာ၅ပါးဒီအတိတ်အကြောင်းကြောင့်လည်းမဖြစ်ဘူးလားဖြစ်လ
ား
ဖြစ်ပါရဲ့ဗျာပစ္စုပန်အကျိုးကြောင့်လည်းမဖြစ်ဘူးလားဖြစ်လ
ား
ဖြစ်ပါရဲ့ဗျာပစ္စုပန်အကျောင်းကြောင့်လည်းမဖြစ်ဘူးလားဖြစ်လား ဖြစ်ပါရဲ့ဗျာဟုတ်ပြီဒီလိုဆိုတော့ဘုန်းတော်တရားဓမ္မတွေကကိုယ့်ရဲ့ပစ္စုပန်ဘဝကိုယ့်ရဲ့ပစ္စုပန်တဏ္ဍာပစ္စုပန်ခန္ဓာကိုပစ္စုပန်ကြာကြာရှုမြင်သုံးသပ်ကြတော့မယ်ဆိုရင်အတိတ်အကြောင်းကြည့်ရမလားပစ္စုပန်အကြောင်းကြည့်ရမလ
ား
ပစ္စုပန်အကြောင်းကြည့်မှပစ္စုပန်ခန္ဓာတွေ့ရမှာပေါ့ကြက်ပြန်ပြောမျက်စိနဲ့စဉ်းစားတော့ဗာစိတ်ပေါ်မယ
်
အဲ့ဒီမျက်စိနဲ့အစအဲ့ဒီအစဆိုတဲ့ယုတ်တရားသည်မနေ့တုန်းကဖြစ်ခဲ့တဲ့ယုတ်တရားလားအခုမှပေါ်တဲ့ယုတ်တရားလား အခုမှပေါ်တဲ့ယုတ်တရားမလို့သူကလည်းတခြားယုတ်လားပစ္စုပန်ယုတ်လ
ား
ပစ္စုပန်အကြောင်းတရားလေးပေါ့
မှန်ပါ
ဗျာဟုတ်တယ်မလားအဲ့ဒီပစ္စုပန်အကြောင်းတရားလေးနှစ်ပါးပေါင်းစုံလိုက်တဲ့အခါကျတော့ဟောဝိညာဉ်စားတဲ့ခန္ဓာငါးပါးမဖြစ်ဘူးလားဖြစ်လားမှန
်ပါဗျာ
အဲ့ဒီခန္ဓာငါးပါးကိုတခြားခေါ်ပါလားမြေစိတ်ခန္ဓာခေါ်ပါလ
ား
သူကကမသူကလည်းပဲမနေ့တုန်းကဖြစ်တာလားတနေ့တုန်းကဖြစ်တာလားအခုမှဖြစ်တာလားအ
ခုမှဖြစ်တာ
ပါအကြောင်းတရားကလည်းအခုမှဖြစ်တာမှန်ပ
ါဗျာ
အခုမှဖြစ်လို့အကြောင်းတရားကလည်းတခြားလားပြစ္ဆုတ်ပါလားပြစ္ဆုတ်ပါဗျာပြစ္ဆုတ်ပါအကြောင်းတရားနှစ်ပါးပေါင်းတဲ့အခါကျတော့ဟောအကျိုးတရားကလေးကလည်းပဲအခုလောလောလတ်လတ်မပေါ်ဘူးလားပေါ်လာလားမှန်ပါဗျာအခုမှပေါ်တဲ့တခန္ဓာမလို့တခြားလားပြစ္ဆုတ်ပါခန္ဓာလ
ား
ပြစ္ဆုတ်ပါခန္ဓာဗနပါတော့ပရိသတ်မောပန်းနဲ့ကြည်လာတော့ဘသူတွေတော့ဝိညာဉ
်
သလာယရဏဖတာဝေရဏအဘိဓမ္မာနည်းနဲ့ပြောကြည့်လိုက်မယ်ဆိုရင်ဘလူတွေပါလိရူပခန္ဓာဝေရဏခန္ဓာသိညာခန္ဓာသိက္ခာရခန္ဓာဝိညာဉ်နဲ့ခန္ဓာဒီလိုမလားမှန
်ပါဘူ
းအဲ့ဒီတော့မိမိတို့ရဲ့ပစ္စောပန်လောလောလတ်လတ်ရရှိထားတဲ့မိမိတို့ရဲ့ဘဝကလေးကိုအဖြေရှာကြည့်လိုက်တဲ့အခါကျတော့တခြားတွေမှလားခန္ဓာ၅ပါးတွေမှလား
ခန္ဓာ၅ပါးပါဗျာ
အဲ့ဒီခန္ဓာ၅ပါးကလည်းပဲ အကြောင်းမဲ့ဗျာမရာပေါ်လာလားအကြောင်းရှိလို့ပေါ်လာလားအကြောင်းကလည်းတခြားလားယုံနံလားယ
ုံန
ံအကျိုးကလည်းတခြားလားယုံနံလားယုံနံအကြောင်းထဲမှာပုဂ္ဂိုလ်တ attva ရှာလို့ရရင်မ
ရပါဘူးဗျာ
အကျိုးထဲမှာလည်းပုဂ္ဂိုလ်တ attva ရှာလို့ရရင်မ
ရပါဘူး
ဗျာပုဂ္ဂိုလ်တ attva မပသူငါမနှောဓမ္မသဘောသက်သက
်မှန်ပါဗျာ
ယုံသဘောသက်သက်နံသဘောသက်သက
်
ဒီလိုမလားမှန
်
ပါဗျာအဲ့ဒီတော့အကြောင်းတရားကလည်းယုံသဘောနဲ့နံသဘောအကျိုးတရားကလည်းယောသဘောနဲ့နာသဘောပါဗျာနာသဘောပါပဲပုဂ္ဂိုလ်တ attva ရှာလို့ရရဲ့လား
ရ
ပါပါဗျာကြည့်မျက်စိနဲ့စဉ်းနဲ့တိုက်လို့မြင်စိတ်ကလေးပေါ်လို့သာပုဂ္ဂိုလ်တ attva မရှိတာမဟုတ်ပါဘူးနားနဲ့သံနဲ့တိုက်လို့ကြားစိတ်ကလေးပေါ်တော့ပေါ်ပြန်တော့လည်းပဲဒကာဓမ္မတွေပုဂ္ဂိုလ်တ attva ရှာလို့ရရဲ့လား ရပါပါဗျာနားစိတ်ကလေးပေါ်တော့လည်းပုဂ္ဂိုလ်တ attva ရှာလို့ရရဲ့လားရပါပါဗျာစားစိတ်ထဲမှာကော
မရ
ပါဘူးဗျာခြေသိစိတ်ထဲမှာကောကြွေတော်စိတ်ထဲမှာကိုမ
ရ
ပါဘူးဗျာ။တိဏ္ဍသင်္ကနိဖတ်တော်ဆိုတဲ့ဖတ်တာထဲမှာရှာတော်ကပုဂ္ဂိုလ်တ attva တွေ့ရမလား။မ
တွေ့ပါဘူးဗျာ။
ဖတ်တာပစ္စည်းဝေရဏဆိုတဲ့ဝေရဏထဲမှာရှာတော်ကမ
တွေ့ပါဘူးဗျာ။
ပုဂ္ဂိုလ်တ attva လားဓမ္မတရားလေးပဲလား။ဓမ
္
မတရားလေးပါဗျာ။ဩဒီလိုဆိုတော့ပစ္စုပန်မှာဖြစ်နေတာပုဂ္ဂိုလ်တ attva တွေမှာမဟုတ်ဖဲပဲဓမ္မတရားလေးတွေပဲ။မှန
်
ပါဗျာ။ဟောအတိတ်ကာလတုန်းကလည်းဘာတွေဖြစ်ခဲ့တော့ဓမ္မတရားအခုပြစ္ဆောက်ပါမှာဖြစ်နေတာလဲဗာတရားတွေတော့ဓမ္မတရားတွေပဲဓမ္မအကြောင်းတရားကြောင့်ဓမ္မအကျိုးတရားတွေမဖြစ်ဘူးလားဖြစ်နေလားအေးဒီလိုဆိုလို့ရှိရင်ဘယ်ဘဝပဲကြည်ကြည်ဘယ်ဘုံဘယ်ဌာနပဲကြည်ကြည်တရားဓမ္မတွေပုဂ္ဂိုလ်တ attva တွေဖြစ်နေတာလားဓမ္မတရားတွေဖြစ်နေတာဓမ
္မတရားတွေဖြစ်နေ
ပါဗျာပုဂ္ဂိုလ်တ attva မှမပါပဲနဲ့ပုဂ္ဂိုလ်တ attva သိရင်ပုဂ္ဂိုလ်တ attva ဖြစ်သေးသလားဆိုတဲ့မေးခွန်းဒဂါရမတွေဖြည့်စရာများတို့သေးလား
လိုတော့ပါဘူးဗျာ
ဖြည့်လို့ကောရပါမလားမရပါဘူးဗျ
ာ
ပုဂ္ဂိုလ်တ attva မှမရှိဘဲနဲ့ပုဂ္ဂိုလ်တ attva သေးလို့ပုဂ္ဂိုလ်တ attva ဖြစ်တယ်ဆိုရင်လည်းပဲအဲ့ဒီအဖြစ်ဒီမှန်တဲ့ဖြစ်လားမှားတဲ့ဖြစ်လားမဖြစ်ပါဘူးဆိုရင်လည်းမှန်တဲ့ဖြစ်လားမှားတဲ့ဖြစ်လ
ား
ဒါကြောင့်မြတ်စွာဘုရားကမေးတယ်နော်အနုဒါရာကိုမင်းရဲ့တဏ္ဍမှာဌာနမရှိဘူးလားရှိလားမေးတော့
ရှိပါတယ်ဗျာ
အနုဒါရာကဘယ်လိုဖြစ်တော့
ရှ
ိပါတယ်ဖေယားဒီလိုမလားကြဲကွာဒီလိုဆိုမင်းရဲ့တဏ္ဍာခန္ဓာ၅ပါးထဲမှာဘရုပ္ပခန္ဓာလေးမင်းမြင်သလားမေးတော့ဘယ်လိုပြောတော့မြင်ပါတယ်ဖေယားဒီလိုမလားမှန
်ပါ
ဗျာမင်းကစာထဲမှာတော့ဒီလောက်မသိဘူးပေါ့လေမှန
်
ပါဗျာအဲ့ဒါရုပ္ပခန္ဓာလေးရှိတယ်ကွာတယ်မင်းရုပ္ပခန္ဓာမင်းမြင်သလားမမြင်ဘူးလားမေးတော့ဘယ်လိုပြောတော့
မြင်တ
ယ်ဖေယားဟောပြီးမြင်တယ်ရုပ္ပခန္ဓာလေးမြင်လိုက်ပြီဆိုတဲ့ကောကဒကာရမကြီးပုဂ္ဂိုလ်တ attva မပြောင်းဘူးလားပြောင်းပါပြောင်းပါပ
ါ
ဗျာ။ဓာရီသူတွေယောက်ျားတွေမိန်းမတွေမပြောင်းဘူးလားပြောင်းသွားလားပြ
ောင်း
ပါပါဗျာ။လူတွေနဲ့တဲ့ပြမာတွေဆိုတဲ့အမြင်တွေမပြောင်းဘူးလားပြောင်းသွားလား ပြောင်းပါပါဗျာ။တခြားတရားလားယုတ်တရားလေးလား တရားလေးပါဗျာ။ကြက်ကွာတဲ့အဲ့ဒီယုတ်တရားကလေးခါတဲ့မိညာကလေးနဲ့ကြည့်လိုက်စားကွာတဲ့မြဲသလားမမြဲဘူးလားမေးတော့ဘယ်လိုဖြေတော့မမြဲပါဘူးဗျာ။မမြဲပါဘူးတဲ့နော်။ဒကာရမတွေမြတ်စွာဘုရားမေးတဲ့မေးခွန်းမှာတော့ရူပံနေသံဝါအနေသံဝါယုတ်တရားလေးရှိတယ်မြဲလားမမြဲဘူးလားဒီလိုမေးတာမဟုတ်လားမှန်ပါဗျာမြဲတယ်လို့ဖြေတာလားမမြဲဘူးဖြေတာလားယုတ်တရားကလေးမြဲသလားမမြဲဘူးလားဆိုတော့မေးခွန်းပါမမြဲပါဘူးဆိုတော့အဖြေဖြေနိုင်ခြင်းသည်ယုတ်တရားကိုမသိလို့လားသိလို့လား
သ
ိလို့ပါဗျာပုဂ္ဂိုလ်တ attva လို့သိထားရင်မြဲတယ်လို့လည်းမဖြေနိုင်ဘူးမမြဲဘူးလို့လည
်းမဖြေနိုင်ပါဘူးဗျာ
အခုအနုဒါရကဖြေနိုင်တယ
်
ရှင်နေနာထောက်သွားပြီယုတ်တရားကိုယုတ်တရားမသိလို့လားမသိလို့လားပုဂ္ဂိုလ်တ attva ဆိုတဲ့မြင်လေမပြောက်လို့လားပြောက်လို့လား အဲဒါကြောင့်ပုဂ္ဂိုလ်တ attva မြင်ပြောက်နေပြီဒီအချိန်မှာတော့စောစောတုန်းကတော့မပြောက်ဘူးထားပါတော့အခုမြတ်စွာဘုရားဟောလာတဲ့အချိန်မှာမပြောက်ဘူးလားပြောက်သွားလ
ား
အေးပုဂ္ဂိုလ်တ attva မြင်ပြောက်ပြီးတော့တခြားမြင်ရောက်တာလားခန္ဓာ၅ပါးမြင်ရောက်တာလ
ား
တခြားကြောင့်ရောက်တာလားခန္ဓာကိုညာစိုက်လို့ရောက်တာလားနာကတရားနာဉာဏ်ကခန္ဓာပ
ဲ
ပါဗျာအဲ့တော့ခန္ဓာဆက်တော့မင်းယုတ်တရားလေးမရှိဘူးလားရှိပါတယ်ဖေဟာမြဲသလားမမြဲဘူးလားမမြဲပါဘူးဖေဟာမပြည့်နိုင်ဘူးလားပြည့်နိုင်လားအနုရထာဖေဟာကြားဘူးနားဝါနဲ့ဖြေတာလားတကယ်ကိုပဲကိုယ်ပိုင်အသိနဲ့သိလို့ဖြေတာလား ကိုယ်ပိုင်အသိနဲ့သိသွားပြီဒီလိုမလားအဲ့ဒီမမြဲတဲ့ယုတ်တရားကလေးကကွာတဲ့ချမ်းသာတဲ့တရားလားသိရတဲ့တရားလားမေးတော့လေဘယ်လိုပြေတော့
သိရတဲ့တရားပါဗျာ
အဲ့ဒီတရားကလေးမပိုင်သလားမပိုင်ဘူးလားမိတော့လေဘယ်လိုဖြစ်တော့
မပ
ိုင်ပါဘူးဗျာမပိုင်ပါဘူးဒီတန်းဖြစ်လိုက်တဲ့အခါကျတော့နော်ဒီတန်းမေးတယ်ဒီတန်းဖြစ်တယ်ခန္ဓာ၅ပါးလုံးမမေးဘူးလားမေးမေ
း
ပါဗျာခန္ဓာ၅ပါးလုံးမေးတော့ခန္ဓာ၅ပါးလုံးသဘောပေါက်ပါဘူးလားပေါက်သွားလား သဘောပေါက်သွားတော့ဟောဘယ်မလဲပုဂ္ဂိုလ်တော်ဘာရှာလို့ရရလားမ
ရပါဘူး
ဆရာလားခန္ဓာ၅ပါးလားခန္ဓာ၅ပါးဖြစ်ပြီးဘာဖြစ်တတ်တော့
ဖြစ်
ပါဘူးဗျာဖြစ်ပြည့်တည်တရားလားအိဋ္ဌာလားအနိစ္စမလို့ဘာသစ္စာ
ဒ
ုက္ခသစ္စာပါဗျာအနုရာဒဒုက္ခသစ္စာနေမှန်တယ်မသိရဘူးလားသိသွားရလား ဟုတ်ပါဘူးဗျာဩော်ဒီလိုဆိုတော့လောကမှာဘယ်ပုဂ္ဂိုလ်ဘယ်တ ত্ত্ব ဘယ်ခန္ဓာပဲဖြစ်ဖြစ်ဘာသစ္စာရတာပါလေဒုက္ခ
သစ္စာပါဗျာ
တခြားနေနေရတာလားဒုက္ခသစ္စာနေနေရတာလားဘဝရဲ့အခြေကလေးမရဘူးလားရသွားလား အဲဒီတော့ဘုန်းတော်ဒကာဓမ္မတွေမိမိတို့ရဲ့တန်တမငါပဲသူပဲပုဂ္ဂိုလ်ပဲတ ত্ত্ব ပဲယောက်ျားပဲမိန်းမပဲလူပဲနာပဲပြမပဲဘလို့ပြီးပြောကျင်တာပြောတခြားလားခန္ဓာ၅ပါးလားခန္ဓာ၅ပါးပါဗျာအဲ့ဒီခန္ဓာ၅ပါးပါသစ္စာတော့ဒုက္ခသစ္စာပါဗျ
ာ
ဩော်ဒီလိုဆိုတော့မိမိတို့ရထားတဲ့ဘဝသည်ခန္ဓာ၅ပါးဒုက္ခသစ္စာကြီးပါပဲလို့အဖြေကိုတင်ကြီးတင်ညိုတဲ့မမှတ်ရဘူးလားမှတ်ရလား တခြားနဲ့ကြည်လို့လားညံနဲ့ကြည်လို့လ
ား
အေးအဲ့ဒီလိုညံနဲ့ကြည်လို့တဲ့အခါတော့တခြားတွေ့မလားဖြည့်ပြည့်တွေ့မလားကြည့်ပြက်ကဘာသစ္စာတော့ကြည့်တဲ့ဉာဏ်ကဘာသစ္စာတော့ဘဝအများစွာသံဃာကစွဲလာတဲ့ဒိဋ္ဌိမစင်မလားစင်သွားတယ
်
ဘာသစ္စာသေးတော့သမုဒိယသစ္စာသေးတော့အကြောင်းငြိမ်းလို့ကြောသိမ့်တာတခြားလားနိရောဓသစ္စာလားအနုရာဓနိဗ္ဗာန်အမြင့်မရဘူးလားရပ
ါ
ဘုန်းတော်ဒကာရမတွေလည်းဘဝအမှန်မြင်လို့ရှိရင်တခြားရောက်မှာလားနိဗ္ဗာန်ရောက်ရမှာလားအဲ့ဒါကြောင့်နိဗ္ဗာန်ချမ်းသာရတဲ့ပုဂ္ဂိုလ်များဖြစ်အောင်မိမိတို့ရဲ့ဘဝမှန်ကန်တဲ့အမြင်မြင်အောင်ကြိုးစားကြပါလို့တိုက်တွန်းရင်းနဲ့ဒါတွေသုံးရင်ခေါက်ကတရားပွဲနေကုန်ချုံလိုက်ပါလေ။ ချမ်းသာသွားပြင်းမြတ်စွာဘုရားရှင်သံဃာတော်မြတ်ကြီးကိုနိလတဲ့ဘွယ်တင့်နေအောင်ကျေးဇူးဆောင်ရှောက်တော်ပါတယ်เนาะသာသနာပြုပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ။ပေးတဲ့ဆင
်းရဲခြင်းပါဘုရားတို့ကျမ်းမှာသာသနာပြုနိုင်ပါစေ။